မင်္ဂလာညချမ်းပါတော်ရရှိများရှင် VOE မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်ဇွန်လ16ရက်တနင်္လာနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ line 24 25 32တို့ကနေဖမ်းယူနိုင်ကြပါတယ်ရှင
်အချမ်းဖြစ်တယ်ဆိုတဲ့စကားကိုကျွန်တော်လုံးဝလက်မခံပါဘူး
တော်ရရှိများရှင်လည်းချမ်းမြေ့ကြပါစေရှင်ကျွန်မကသင်္ကီထိုက်ပါ
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညဘက်သတင်းတွေကိုမဲ့ရင်ကျင်းနိုင်နေကျွန်တော်ကြော်ကြော်သိင်းကြညာမှာပါကင်ညာမှာကမ္ဘာဖလားဝဲကြီးကိုစောင့်နေသူတွေကိုတိုက်ခိုက်တာကြောင့်လူ48ယောက်ထဲမှနေတည်ဆုံသွားပါတယ်ရုရှားကယူကရိန်းကိုပို့ဖို့ရှိတဲ့သဘောတောင်ခိတ်ပမာဏအပြည့်အဝမပို့တော့ဘူးလို့ပြောလိုက်ပါတယ်အခြေခံဥပဒေပြင်ဆင်ရေးနဲ့သမရအရေးချင်းကန့်သက်ချက်လူလူစန္ဒအတိုင်းဖြစ်တဲ့နယ်လို့ဒေါ်ဆန်းစုကြည်ကပြောလိုက်ပါတယ်ဒီသတင်းတွေနဲ့အတူတခြားထိတ်တန့်သတင်းတွေကိုလည်းကြည်ညာပါမယ်ခင်ဗျာ
ကောင်းပါပြီရှင်သတင်းတွေကြည်ညာပြီးမှာတော့ဗုဒ္ဓသာသနာပြုမဟာတန်တိတုခကျောင်းတော်ကြီးကိုအာဏာပိုင်တို့အင်အားသုံးဝင်ရောက်စီးနင်းခဲ့မှုအပေါ်မှာမြန်မာအစိုးရဘက်ကဘယ်လိုတုံ့ပြန်ပါသလဲ
အကျံဖြစ်တယ်ဆိုတဲ့စကားကိုကျွန်တော်လုံးဝလက်မခံပါဘူးအဲ့ဒီညားကဖြစ်စဉ်ဒီဓမ္မဇက်ကပြောတဲ့ကိစ္စကိုအဲ့လိုအုပ်ချုပ်ရေးအာဏာပိုင်တွေကအကောင့်တွေပေါ်ပြီးတယ်အကျံဖြစ်ဆိုတဲ့စကလုံးရှင်ညွန့်လောက်အောင်
မြန်မာအစိုးရရဲ့ပြောခွင့်ရပြန်ကြားရေးဒုတိယဝန်ကြီးဦးရထွတ်ရဲ့ပြောကြားချက်ပါရှင်တစ်ဆက်ထဲမှာပဲဒီတန်တိဒုက္ခကြောင်းထိုက်အရေးဒုမို့အဖွဲ့အစည်းအသီးသီးတို့ရဲ့ဆောင်ရွက်ချက်တွေနောက်ပဝန်းကျင်ပြသမှုကြောင့်နေနာရသူတွေအရေးဘလို့ဆောင်ရွက်နေကြတယ်လဲဆိုတာနဲ့အတူထိုင်းနိုင်ငံရဲ့စံစဘာမူဝါဒအပြောင်းလဲကြောင့်ကမ္ဘာစားဈေးကွက်ကရက်ရိုက်ခတ်မှုတွေကိုလည်းတင်ပြပေးဖို့ရှိပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်အခုကတော့ထိတ်ထန့်ရောက်တဲ့နေ့ကိုကိုကျော်ကျော်သိန်းနဲ့မိုက်အင်ဂျင်နိုင်တို့ကကြီးညာပေးကြမှာပါ
ကင်ညာနိုင်ငံကကန်ယူရမျိုးတို့မြို့မှာအယ်ရှာဘပ်ဆိုမလီစစ်သွေးကြောအဖွဲ့ရဲ့လက်ချဲလို့တာဝန်ရှိသူတွေကအပြစ်တင်ထားတဲ့တိုက်ခိုက်မှုတွင်လူ48ယောက်ထဲမှနေသေဆုံးခဲ့တယ်လို့ကင်ညာတက်ချင်နေအဖွဲ့ကပြောပါတယ်။ MPK တိုနီမြို့မှာကမ္ဘာဖလားဘောလုံးမဲကိုကြည့်ဖို့လူတွေစုဝေးနေကြတဲ့အချိန်တိုက်ခိုက်ခဲ့တာမှာတခြားလူတွေလည်းဒဏ်ရာရခဲ့တယ်လို့ကင်ညာတက်ချင်နေအဖွဲ့အကြီးကအာဘက်စ်ဂူလက်က VOA ဆွာဟီလီဘာသာဌာနကိုပြောပါတယ်။ဒဏ်ရာရသူအရေအတွက်ကိုအတိမပြုနိုင်သေးပဲအစိုးရလူညုံရေးတပ်ဖွဲ့တွေနဲ့အတူလှုပ်ဆောင်နေကြောင်းနဲ့ဟိုတယ်နှလုံးဘန်နခုနဲ့မော်တော်ယာဉ်တွေမိလောင်ကျွမ်းသွားတဲ့အကြောင်းအဲ့ဒါပြင်တော့တိုက်ခိုက်သူတွေထွက်ပြေးသွားကြတယ်လို့ပဲသူသိထားကြောင်းတက်ချင်နေဖွဲ့အကြီးကကပြောပါတယ်။တနင်္ဂနွေနောက်ပိုင်းကတိုက်ခိုက်မှုအတွင်းတနက်သမားတွေဟာရဲစခန်းတစ်ခုအစိုးရယုံတရုံနဲ့အရေးအတွက်အတိအကျမသိသေးတဲ့နေအိမ်တွေကိုမီးရှို့သွားတယ်လို့လည်းတက်ချင်နေဖွဲ့ကပြောပါတယ်။တိုက်ခိုက်သူတွေကိုလူညုံရေးတာဝန်ရှိသူတွေကလိုက်ဖမ်းနေပြီးလူမှုဒေါသထွက်အောင်လှုံ့ဆော်ဖို့ကြိုးစားသူတွေကိုကင်ညာပြည်ထောင်စုဝန်ကြီးဂျိုးဆက်လန်ကူကတတိပေးခဲ့ပါတယ်။အယ်ရှာဘပ်အပါအဝင်ဘဲအဖွဲ့ကမှသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုတာမျိုးချက်ချင်းထွက်မလာသေးပါဘူး။
အီရန်နိုင်ငံမြောက်ပိုင်းကတယ်အာဖာမြို့ကိုဆွန်နီစစ်သွေးကြတွေကတင်ပိုက်လိုက်ပြီလို့ဒေသခံတွေနဲ့ဒေသဆိုင်ရာအီရက်တာဝန်ရှိသူတွေကပြောပါရယ်။ဒါအပြင်နိုင်ငံတကာပြစ်တင်ရှုံချနေတဲ့တင်ပိုက်မှုတွေနဲ့အီရက်မှာညှဉ်းညွတ်ကြဖို့တောင်းဆိုနေတာတွေကြားနောက်ဆုံးထွက်လာတဲ့တင်ပိုက်မှုဖြစ်ပါရယ်။အီရက်နဲ့ Levant Islamic နိုင်ငံတော် ISIL အဖွဲ့ကမိုဆူးနဲ့ Tikrit မြို့တွေကိုတင်ပိုက်ခဲ့ပြီးဘက်ဒက်မြို့တော်အထိထိုးစစ်ဆင်ဖို့ချင်းချောက်ထားတာတရင်တပတ်ကြာပြီးတဲ့နောက်တယ်အာဖာမြို့ကိုဒီကနေ့အစောပိုင်းကထပ်မံသိမ်းပိုက်ခဲ့တာပါဘက်ဒက်မြို့မှာရှိတဲ့အမေရိကန်တပ်ရုံးကဝန်ထမ်းတချို့ကိုဘာဆာရာအာရဘီးနဲ့ဂျော်ဒန်နိုင်ငံ MMN မြို့ကနေရာရီစီရွှေ့ပြောင်းခဲ့ပြီးတော့တပ်ရုံးလုံခြုံရေးကိုတိုးမြှင့်တဲ့အနေနဲ့ကြီးတဲ့နဲ့မရင်းတပ်ဖွဲ့ဝင်100လောက်ကိုအမေရိကန်ပြည်ထောင်စုကထပ်ဖြည့်ထားပါတယ်။အမေရိကန်လေရင်တင်တင်မော်တစင်းကိုလည်းပါရှန်ပင်လယ်ကွေ့စီလွှတ်ထားပါတယ်။ ISIL ရဲ့ချိန်ချောက်မှုကိုစန့်ကျင်ဖို့အီရန်နဲ့ဆီးရီးယားလူထုကိုထောက်ခံအားပေးဖို့လိုအပ်တဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကဂျော်ဒန် Saudi Arabia ကတာနဲ့အာရဗ်စော်ဘွားများပြည်ထောင်စုတို့ကနိုင်ငံသားဝန်ကြီးတွေနဲ့ဆက်သွယ်ပြောဆိုခဲ့တယ်လို့အမေရိကန်နိုင်ငံသားဌာနအကြီးအကဲတာဝန်ရှိသူတဦးကတင်းငွေနေနေမှာပြောဆိုခဲ့ပါတယ်ရှင်။
အာဖဂန်နစ္စတန်ရဲ့နေဆက်ကမတိမငြိမ်ဖြစ်နေတဲ့မြောက်ပိုင်းဝါဇီရစ္စတန်လူမျိုးစုဒေသမှာပါကစ္စတန်စစ်ဖက်ကဒီကနေ့လေကြောင်းတိုက်ခိုက်မှုအသစ်တွေလုပ်ခဲ့တာကြောင့်စစ်သွေးကြွ28ဦးထဲမှနေတည်ဆုံသွားတယ်လို့ပါကစ္စတန်စစ်ဖက်ကပြောပါတယ်။အဲဒီဒေသမှာပြည်ပြည်စုံနဲ့စစ်စင်ရေးတည်းဆောက်လုပ်တော့မယ်လို့စစ်ဖက်ကကြေညာခဲ့ပြီးနောက်တည့်မှာပဲအခုလိုတိုက်ခိုက်တာပါ။အကြမ်းဖက်ဝါဒီတွေရဲ့အခိုင်အမာပုံခုစခန်း6ခုကိုဒီကနေ့မှတိုက်လေရင်တွေကအတိအကျပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ပါကစ္စတန်စစ်ဖက်ရဲ့ကြေညာချက်တစ်ခုမှာဖော်ပြထားပါတယ်။တည်ဆုံးသူအများစုဟာအဲ့ဒီဒေသမှာအခိုင်အမာခြေကိုယူထားတဲ့ဥဇဘက်ကစ္စတန်အစ္စလာမစ်လှုပ်ရှားမှုအဖွဲ့ကလက်နက်ကင်တွေဖြစ်တယ်လို့ပါကစ္စတန်ကပြောပါတယ်။ထွက်ပြေးသွားတဲ့လက်နက်ကင်တွေကိုဖမ်းမိဖို့ပါကစ္စတန်အာဖဂန်နစ္စတန်နဲ့ဇက်ရှောက်လုံခြုံရေးတင်းကျပ်ထားပြီးမြောက်ပိုင်းဝါဇီရစ္စတန်ကစစ်စင်ရေးကိုစီစဉ်ထားတဲ့အတိုင်းဆက်လုပ်နေတယ်လို့စစ်ဖက်ကပြောပါတယ်။စစ်သွေးကြွ190အထိကိုတုတ်တင်ခဲ့တယ်လို့လည်းစစ်ဖက်ကပြောပါတယ်။ရင်းနှီးမြှုပ်နှံသူတွေ၊လေကြောင်းလိုင်းတွေနဲ့နိုင်ငံစုံကုမ္ပဏီတွေအပါအဝင်ပြည်ပစီးပွားရေးလုပ်ငန်းတွေပါကစ္စတန်နိုင်ငံကနေထွက်သွားရင်သွားမသွားရင်အကျိုးဆက်တွေနဲ့ကြုံရမယ်လို့ပါကစ္စတန်တာလီဘန်တွေကတနင်္လာနေ့မှာပဲတတိပေးခဲ့ပါဗျာ
ယူကရိန်းနိုင်ငံကရုရှားကိုပေးဖို့ရှိတဲ့သဘာဝဓာတ်ငွေပိုးအကျွေးငွေဒေါ်လာ12,000နီးပါးကိုနောက်ဆုံးပေးရမယ့်ရက်ဖြစ်တဲ့ဒီကနေ့မှမပေးနိုင်တာကြောင့်ယူကရိန်းစီသဘာဝဓာတ်ငွေပိုတာရပ်လိုက်ပြီလို့ရုရှားစွမ်းအင်ကုမ္ပဏီ Gazprom ကပြောလိုက်ပါတယ
်။ Решение принято в полном соответствии с действующим контрактом.
Контракт сажоя дине Москва сено чей мне 10 наи ма Ukraine Naftogaz дангве компани ине ngwe pe thare atai me tabawa dangwe ko ya ma ba da ba me aku chain thi ayin chan ni de ajwe yo jun la atwe jwe twin ngwe ko ba me ya de ba bu ngwe ya mhat tan ma tong ya be twi ni ya da chao Naftogaz ka pe bi da ngwe pamana atai me tabawa dangwe ya ba me lo Gazprom ရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောတာပါအကျွေးပြန်ပေးဖို့တတ်မှတ်ထားတဲ့အချိန်ကျော်သွားပြီးတဲ့နောက်ယူကရိန်းအနေနဲ့တဘာဝဓာတ်ငွေကိုဝယ်မယ်ဆိုရင်ကြိုတင်ငွေအရင်ဆုံးပေးရမယ်လို့ Gazprom ကဆိုပါတယ်ဒါအပြင်ယူကရိန်းအနေနဲ့အကျွေးစုစုပေါင်းအမေရိကန်ဒေါ်လာ၄သန်းခွဲကိုပြန်ဆက်ဖို့ Stockholm မှာရှိတဲ့စီးပွားရေးဆိုင်ရာအငင်းပွားမှုတွေကိုဖြည့်ရှင်းပေးတဲ့တရားခုံရုံးမှာရုရှားစွမ်းအင်ကုမ္ပဏီကြီးကဒီကနေ့မှပဲတရားစွဲဆိုခဲ့ပါတယ်ယူကရိန်းနိုင်ငံဟာဥရောပတိုက်တခြားနေရာတွေစီတဘာဝဓာတ်ငွေကိုဈာခံပို့ဆောင်ပေးနေတာဖြစ်ပါတယ်ရှင
်ပြည်အမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းနိုမီတာ24 kHz 1.1 1.3 လိုင်းနိုမီတာ25 kHz 1.965 လိုင်းနိုမီတာ32 kHz 9.55တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ဝရဲ့တနင်္လာညဘက်သတင်းများကိုဆက်လက်နားဆင်နေကြတာပါမြန်မာနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့သူသမရအဖြစ်ရွေးခံရခြင်းမခံရခြင်းဟာလူထုရဲ့ဆန္ဒသဘောထားအရသာဖြစ်တဲ့နယ်လို့ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကနီပေါ်နိုင်ငံခီးစဉ်အတွင်းပြောဆိုလိုက်ပါတယ်
I do believe that the constitution was written with me in mind I've often said that that is in a way a great compliment because I don't think
တမကိုတမင်ရွယ်ပြီးရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေလိုပဲယုံကြည်ပါတယ်ဒါကကအကြီးအကျယ်ဝေဖန်စရာဖြစ်နေတယ်ဆိုတာကိုမကြာခဏပြောခဲ့ပါတယ်လူအများအတွက်ရည်ရွယ်ရေးဆွဲထားတဲ့ဖွဲ့စည်းပုံမဟုတ်လို့ပါလူတယောက်တည်းကိုပြစ်မှတ်ထားပြီးရေးဆွဲတဲ့ဖွဲ့စည်းပုံဟာဒီမိုကရေစီမှာလက်ခံနိုင်စရာမရှိပါဘူးအနာဂတ်မှာသမရဖြစ်လာဖို့မဖြစ်လာဖို့ဆိုတာကပြည်သူတွေရဲ့သဘောထားစံထားနဲ့ပဲဆိုင်ပါတယ်ဖွဲ့စည်းပုံကိုပြင်ဆင်လို့တဲ့လူလူရဲ့စံထားဘယ်သူကိုသမရဖြစ်ရွေးချယ်မလဲဆိုတဲ့လူလူရဲ့သဘောထားတွေနဲ့သာသက်ဆိုင်ပါတယ်လို့လေးရက်ကြာနေပေါ်နိုင်ငံခီးစဉ်အဆုံးသတ်နေ့ဖြစ်တဲ့ဒီကနေ့မှာမြို့တော်ကတ်မန်ဒူမှာဒေါက်ဆန်းစုကြည်ကပြောခဲ့တာပါရွေးကောက်ခံလွတ်တော်ကိုယ်စားလှယ်အများစုရဲ့ထောက်ခံချက်နဲ့ဖွဲ့စည်းပုံကိုပြင်ဆင်ခွင့်ရှိလာအောင်လက်ရှိဖွဲ့စည်းပုံပါချက်တချို့ကိုပြင်ဆင်ဖို့သူကြိုးပမ်းနေတဲ့အကြောင်းလဲဒေါက်ဆန်းစုကြည်ကပြောခဲ့ပါတယ်။ဒေါက်ဆန်းစုကြည်ကိုသမရဖြစ်ခွင့်ပိတ်ပင်ထားတယ်ဆိုပြီးအများကဝေဖန်ပစ်တင်နေတဲ့ခြေကောင်းဥပဒေပုံမှ59စာလုံးမှာပြဋ္ဌာန်းချက်တွေကိုမပြင်ဆင်ဘူးဆိုပြီးတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲဖွဲ့စည်းပုံပြင်ဆင်ရေးလွတ်တော်ကော်မတီမှသဘောထားပြီးခဲ့ကြတာကြောင့်ဒေါက်ဆန်းစုကြည်သမရဖြစ်လာနိုင်တဲ့အခွင့်အရေးမျှော်လင့်ချက်ပို့ပြီးမှိမ့်နေရပါတယ်။နီပေါ်နိုင်ငံ၄ရက်ကြာခီးစဉ်အတွင်းမှာတော့ဒေါက်ဆန်းစုကြည်ဟာနီပေါ်သမရအပါအဝင်နီပေါ်အစိုးရတာဝန်ရှိသူတွေလွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဒီကနေ့မှာပဲဒေါက်ဆန်းစုကြည်ဟာမြန်မာနိုင်ငံစီပြန်လည်ရောက်ရှိမှာဖြစ်ပါတယ်
။တရုတ်နိုင်ငံ TNMA ရင်ပြင်ကဝင်ထွက်ပေါက်တစ်ခုကိုပြီးခဲ့တဲ့နှစ်မှာကားနဲ့ဝင်တိုက်ဖို့ကြံစီခဲ့မှုအတွက်နိုင်ငံအနောက်ပိုင်းတရားရုံးတစ်ခုကနေလူ3ဦးကိုတည်တံ့ချမှတ်လိုက်ပါတယ်။တိုက်ခိုက်ဖို့ကြံစီမှုမှာပါဝင်ခဲ့တဲ့အတွက်နောက်လူတစ်ယောက်ကိုထောင်ဒဏ်တသက်တကျွန်းနဲ့တခြားလူ4ယောက်ကိုထောင်ဒဏ်5နှစ်ကနေ20အထိရှီချင်းဟွီခွာကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာရှိတဲ့လူထုတရားရုံးကနေဒီကနေ့မှပြစ်ဒဏ်တွေချမှတ်ခဲ့တာပါ။ TNMA ရင်ပြင်မြောက်ပိုင်းစွန်းကဝင်ထွက်ပေါက်မှာကဘာလက်ခီးတဲ့အုပ်စုတဲကိုကားတစ်စင်းနဲ့ပြီးခဲ့တဲ့အောက်တိုဘာလကဝင်တိုက်ပြီးမီးလောင်ခဲ့တာကြောင့်လူ9ဦးသေဆုံးပြီးတခြားလူ40ဒဏ်ရာရခဲ့ပါတယ်။သေဆုံးသူ9ဦးကတော့လမ်းသွားလမ်းလာ2ဦးကားမောင်းသူသူ့ရဲ့ဇနီးတဲ့နဲ့ရောက်ကမတို့ဖြစ်ပါတယ်။ရှီချင်းဒေတာဟာတရုတ်အစိုးရရဲ့ဖိနှိပ်မှုကိုခံနေရတယ်လို့ပြောကြတဲ့ဟွီဂါတိုင်းရင်းသားမွတ်စလင်တွေရဲ့တီချာခွဲထွက်ရေးအကြမ်းဖက်လှုပ်ရှားမှုဗဟိုချက်နေရာဖြစ်ပါတယ်ရှင်။
ဒီကရတဲ့ရင်ဘက်ကဆယ်ကျော်သက်လူငယ်သုံးဦးကိုဟမတ်စ်အဖွဲ့ကပြန်ပြီးဆွဲခဲ့တယ်လို့အစ္စရေးကပြတင်ပြောဆိုပြီးအဲ့ဒီလူငယ်တွေပျောက်သွားတဲ့နေရာကဟီဘရွန်မြို့နားမှာပါလက်စတိုင်းလူမျိုးအယောက်80ကိုဖမ်းဆီးလိုက်ပါတယ်။စစ်တင်းကြကအစ္စရေးကဖမ်းခဲ့သူတွေတဲ့အများပြားဟာဟမတ်စ်အဖွဲ့ဝင်တွေဖြစ်ပါတယ်။ဟမတ်စ်နဲ့ဖာတာအဖွဲ့တွေကြားပါလက်စတိုင်းညီညွတ်ရေးအစိုးရသည်ဖွဲ့စည်းခဲ့တာရဲ့ဒိုက်ရိုက်ရလဒ်ဖြစ်တယ်လို့ဆိုထားတဲ့အဲ့ဒီပြန်ပြီးဆွဲမှုတွေအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကဟမတ်စ်အဖွဲ့ကိုတနင်္ဂနွေနေ့တုန်းကပြတင်ပြောဆိုခဲ့တာပါ။အစ္စရေးကဟမတ်စ်အဖွဲ့ကိုအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားပါတယ်။ဟမတ်စ်အဖွဲ့ဝင်အများအပြားဖမ်းဆီးခံခဲ့ရတဲ့ကိစ္စကိုပါလက်စတိုင်းညီညွတ်ရေးအစိုးရအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူက ရှုတ်ချလိုက်ပြီးပြန်ပေးဆွမှုမှာအဲ့ဒီလူတွေပါဝင်ပတ်သက်တယ်ဆိုတဲ့ Mr. Netanyahu ရဲ့ဆွဆွဲချက်ကိုလည်းပယ်ချခဲ့ပါတယ်။ကြောက်နေတဲ့ဆယ်ကျော်သက်လူငယ်တွေကိုရှာဖွေတဲ့နေရာမှာပါလက်စတိုင်းအာဏာပိုင်အဖွဲ့ဟာအစ္စရေးနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ပါလက်စတိုင်းပြောခွင့်ဆိုခွင့်ရှိသူကပြောပါတယ်။အမေရိကန်နိုင်ငံကလက်မှတ်ကင်ဆောင်ထားသူတူအပါအဝင်အစ္စရေးလူငယ်သုံးဦးဟာကြာတာပရိနိကပြန်ပေးဆွဲခံခဲ့ရတယ်လို့ယုံကြည်ကြောင်းတာဝန်ရှိသူတွေကပြောကြပါတယ်။ဒီလိုလင်္ကာနိုင်ငံတောင်ပိုင်းမှာဗုဒ္ဓဘာသာဝင်တွေနဲ့မွတ်စလင်တွေအကြအကြမ်းဖက်ပြစ်ပခါတွေဖြစ်ခဲ့တာကြောင့်လူ3ဦးသေဆုံးပြီး85ယောက်ထဲမှာနေဒဏ်ရာရခဲ့တယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ဘီရူဝါလာအလူဂါမာမြို့မှာတနင်္ဂနွေနောက်ပိုင်းကအစွန်ရောက်ဗုဒ္ဓဘာသာအဖွဲ့ဘိုရူဘာလာစီနာ PBS ရဲ့စူဝေးပွဲအပြီးမှာအဲဒီကလူတွေချင်းချင်းအငင်းပွားတာကြောင့်အခုလိုပြဿနာစတင်ခဲ့တာဖြစ်တယ်လို့ဒီလိုလင်္ကာသတင်းစာဆောင်ကရေးပါတယ်။ PBS အဖွဲ့ကိုထောက်ခံသူတွေကအေးများပြားကိုမီးတင်ရှို့ခဲ့ပြီးပလီကျောင်းတွေကိုတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ကဘာလက်ကီးတွေအသွားများတဲ့အဲ့ဒီဒေသမှာအာဏာပိုင်တွေကညမထွက်ရအမိန့်ထုတ်ပြန်လိုက်ပါတယ်။ဘရာဇီးနိုင်ငံကအင်ရှင်ပြစ်လက်ခံကျင်းပနေတဲ့2014ခုနှစ်ကဘာဖလားဘောလုံးပြိုင်ပွဲရဲ့တင်းလာနေပွဲစဉ်တွေမှာအုပ်စုကြီးကကဘာထိပ်တန်းအတင်းအသင့်ဖြစ်တဲ့ပေါ်တူဂီနဲ့ဂျာမနီတို့သူတို့ရဲ့ပထမဆုံးပွဲကိုမြန်မာစံတော်ချိန်ည10နာရီခွဲမှာရှင်ပိုင်ကစားကြပါမယ်။လူအများစိတ်ဝင်စားမဲ့ဒီပွဲပြင်ဂျန်တဲ့ပွဲနှစ်ပွဲကတော့အုပ်စုကြီးကပဲအမေရိကန်နဲ့ဂါနာတို့ပွဲကမြန်မာစံတော်ချိန်အင်ကာနီမနဲ့၄နာရီခွဲမှာကစားမှာဖြစ်ပြီးအုပ်စု F ကအီရန်နိုင်ဂျီးရီးယားပွဲကတော့မြန်မာစံတော်ချိန်အင်ကာနီမနဲ့၁နာရီခွဲမှာကစားကြမှာဖြစ်ပါတယ်ခင်ဗျာ
။ထိတ်တန့်ရောက်သတင်းလေးကိုကိုကြော်ကြော်သိန်းနဲ့မိုင်းချင်နိုင်တို့ကြီးညာပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်လေးကိုကျမတို့ရဲ့အင်တာနက်စာမျက်နှာ bamis.voanews.com မှာလည်းအတန်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းထက်ရိုက်နားဆင်နိုင်ကြပါရဲ့ရှင်။အခုကတော့သတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးပါမယ်။ဗုဒ္ဓသာသနာပြုမဟာတန်တိတုခကျောင်းတိုက်ကိုအာဏာပိုင်တို့အင်အားသုံးဝင်ရောက်စီးနင်းခဲ့ပြီးကျောင်းတိုင်မှာသတင်းသုံးနေကြတဲ့တန်ဃာတော်တချို့ကိုလည်းလူဝဲလဲပြီးဖမ်းဆီးထားပါတယ်။ဒီလိုမဟာသန္တိဒုက္ခကျောင်းတိုက်ကိစ္စကင်တွယ်ဖြေရှင်းပုံနဲ့ပတ်သက်ပြီးတော့မြန်မာအစိုးရပြန်ကြားရေးဒုတိယဝန်ကြီးဦးရဲထွတ်ကိုမှတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းတဲ့အခါမှာဦးရဲထွတ်ကအခုလိုစပြီးတော့ရှင်းပါတယ
်။ဒီမဟုတ်ဘူးကျွန်တော်တို့စီမှာပိုးလုံးလေးကဒီဗုဒ္ဓဘာသာတန်ဃာမှာရှိတဲ့ဒီဘုန်းတော်ကြီးကျောင်းများရဲ့ပိုင်ဆိုင်မှုတို့ကျောင်းထိုင်ကိစ္စတို့အငင်းပေါ်တဲ့အခါမှာတန်ခမဟာနာဂအဖွဲ့ရပဲဝီနီးတွေကိုရုံးကရှိတဲ့ဓမ္မတတ်တွေနောက်ပြီးကျွန်တော်တို့လက်ရှိရှိနေတဲ့တန်ခဖွဲ့စည်းပုံနဲ့တန်ခစီမင်းနေနေပဲအညီတို့အဖြစ်ရှင်းပါတယ်အဲ့ဒါတို့ရဲ့တန်ခမဟာနာဂအဖွဲ့နောက်ဆုံး48ပါးစုံညီပေါ့နော်အဲ့ဒီစီဝေးရဲ့ဆုံးဖြတ်ချက်ကအတီးပါပဲအဲ့တော့မဟာတန်တိဒုက္ခကျောင်းတော်ကြီးတွေမကဘူးမြန်မာတိုင်းနိုင်ငံလုံးမှာဖြစ်တဲ့ဘုန်းကြီးတော်ကြီးကျောင်းများနဲ့ပတ်သက်တဲ့အငင်းပွားမှုတွေဝီနီးစီယာခုံကိစ္စတွေအားလုံးကအဲ့ဒီဖွဲ့စည်းရပဲဖြည့်ရှင်းပါတယ်။အဲဒါကြောင့်မို့ကျွန်တော်တို့အုပ်ချုပ်ရေးပိုင်းကတော့အဲ့ဒီဆုံးဖြတ်ချက်ကိုကျွန်တော်တို့ကပြင်မာလို့လို့လို့ပါဘယ်သူကပိုင်နေပါတယ်လို့ကျွန်တော်ကဝင်ပြောလို့မရပါဘူး
။ဇူလ10ရက်နေ့ညပေါ့နော်။ကျောင်းကိုအကျန်းဖက်ဝင်ရောက်စီးနင်းတယ်ပေါ့နော်။အဲ့လိုဖြည့်ပြက်နေပတ်သက်ပြီးတော့ဘယ်လိုတုံ့ပြန်ချင်ပါလဲရှင်
။အကျန်းဖက်တယ်ဆိုတဲ့စကားကိုကျွန်တော်လုံးဝလက်မခံပါဘူး။အဲ့ဒီညကဖြစ်စဉ်သည်ဓမ္မဇက်ကပြောတဲ့ကိစ္စကိုအဲ့တော့အုပ်ချုပ်ရေးအာဏာပိုင်တွေကအကောင့်တွေပေါ်ပြီးတယ်အကောင့်တွေပေါ်တဲ့အခါမှာရဲတပ်ဖွဲ့ဝင်တွေကတစ်ဖက်ချင်းပွားမှာဆိုလို့အပြင်ကနေဝင်ရံပေးတာလို့ရင်အထဲကိုတန်ခမဟာနာဂအဖွဲ့ရတာဝန်ရှိတဲ့ဆရာတော်တွေနဲ့သာသနာရေးဦးစီးဌာနကဆရာတော်တွေတာဝန်ရှိသူတွေကဝင်ရောက်ပြီးတော့မှတန်ခါတော်တွေကိုပိတ်ထုတ်သွားတာပါအကျန်းဖက်ဆိုတဲ့စကလုံးနဲ့ဆိုတဲ့စကလုံးရည်ညွှန်းလောက်အောင်မှတ်တချက်တော်မှကွဲတဲ့ဖြစ်စဉ်မရှိပါဘူးဗျာ
နောက်တစ်ချက်ကကြတော့အခုဒီကျောင်းတိုင်းမှာခိတခဏတဲခုနေတဲ့အာဂန်တုဒီတန်ဃာတော်ကြီးပေါ့နော်ဒီလန်ဒန်ကဥစဉ်နေအပါဝင်ဒီတန်ဃာ၅ပါးကိုလူဝစ်လဲပြီးထိမ့်သိမ်းထားတယ်ဆိုတော့အဲ့ဒီကိစ္စအပိုင်းမှာရောအခုဘယ်လိုအခြေအနေရှိပါလဲရှင
်အဲ့ဒါတော့ဗျာကျွန်တော်တို့ဒီကပြောရဲဟိုဘက်ကတန်ဃာနာကဖွဲ့ဘက်ကဒီလိုမှသူတို့တိုင်ကြားပြီးတော့အမှုဖွင့်တာရှိတယ်အဲ့တော့အဲ့ဒီဖွင့်မဲ့ခါမှာအဲ့ဒီသက်ဆိုင်ရာပုံမှန်နဲ့အရာလုံးဝမဲ့လှုပ်ထုံးလို့နေတိုင်းကျွန်တော်တို့ကလဲဆဲလှုပ်ထားတာပေါ့နော်ထိမ့်သိမ်းထားတယ်ဒါပေမဲ့အဲ့ဒါတွေအားလုံးကခုနကလိုဥပဒေနဲ့ညီပြန်လဲခြေပါတော်လို့ရှင်းနေတာဆိုတော့တရားဥပဒေစတွေပေါ့မှာပါဒါမှမဟုတ်ကျွန်တော်တို့ကအမှုဖြစ်စဉ်နဲ့ပတ်သက်လို့တော့ကျွန်တော်ကဘာမှကျွန်တော်တို့ဝင်ပြီးတော့လောဆဲမှတ်ချက်မပေးနိုင်သေးပါဘူ
းပြည်နယ်ဆရာတော်ဘက်ကမီဒီယာတွေကနေတဆင်တမရအုပ်ပေါ့လေပန်ချားထားတဲ့အချက်ပေါ့လေဒီကိစ္စမှာသက်ဆိုင်ရာဘက်ကဝင်ပြီးဖြေရှင်းပေးဖို့ဆိုတော့ပန်ချားချက်ပေါ်မှာရောဘယ်လိုသဘောထားရှိလဲရှင
်ဟုတ်ပြီကျွန်တော်ကဒီဗုဒ္ဓဘာသာနဲ့မဟုတ်ဘူးဂျန်နဲ့ကျွန်တော်ဘာသာကြီးတွေပေါ့နော်ခရစ်စတန်တို့အစ္စလမ်ဘာသာတို့ဟိန္ဒူဘာသာတို့မှာလည်းသူတို့ရဲ့ဘာသာရေးဆိုင်ရာအဆောက်အဦနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ခုနပြောသလိုပဲသူတို့ရဲ့သက်ဆိုင်ရာဘာသာရဲ့အမြင့်ဆုံးဘာသာရေးအဖွဲ့အစည်းတွေကပဲဆုံးဖြတ်ချတာပါအဲတချို့ဘာသာကြီးကြတော့လည်းအဲ့လိုဆုံးဖြတ်တယ်လည်းမ မကျေနပ်တဲ့အခါမှာတော့ဟိုတရမအကြောင်းရသွားကြတာပြုတာတော့ရှိတာပေါ့နော်။ဒါပေမဲ့ရေဘူအချင်းတော့အဲ့ဒါတွေကအုတ်ချိုးရေးပိုင်းဆိုင်ရာအဖွဲ့စည်းတွေကဝင်ပြောလို့မရှိပါဘူး။သူဘာသာရေးအဆုံးဖြတ်တိုင်းလုပ်တယ်။ဘာသာရေးရဲ့အစီအမြင့်ဆုံးအဖွဲ့ကဆုံးဖြတ်ချက်ကိုအကောင့်ထဲပို့ဖို့လိုအပ်တဲ့အခါမှာလာပြီးတော့အကူအညီတောင်းရင်ကျွန်တော်အဲ့ဒီဆုံးဖြတ်ချက်တိုင်းဖြစ်အောင်လို့တက်ဆိုင်ရာဒေတာအာဏာပိုင်တွေကလှုံ့ဆော်လုပ်နေတဲ့အညီကူညီဆောင်ရွက်ပေးတယ်ဒီလိုမျိုးနဲ့ပဲဟိုလိုနဲ့သွားခဲ့ကြတာဖြစ်ပါလေ။အဲ့တော့တာခဏကဆုံးဖြတ်ချက်ကိုမလိုက်တော့ဘူးဆိုလို့ရှိရင်တို့ကလောဆယ်ယာယီအပြင်ချိတ်ပိတ်ထားလိုက်တာပေါ့နော
်။မိုင်းချင်တိုင်းစူးစီးတင်ပြခဲ့တာဖြစ်ပါတယ်ရှင်။တစ်ဆက်ထဲမှာပဲဒီမဟာတန်တိဒုက္ခကြောင့်တော့အရေးပြောပြပေးပါဦးမယ်။တန်ခမဟာနာယကအဖွဲ့ရဲ့အမိန့်နဲ့တာမွေမြို့နယ်တဲကမဟာတန်တိဒုက္ခဘုန်းကြီးကျောင်းတိုက်ကိုဇွန်လ၁၀ရက်နေ့ကအာနာပိုင်တွေဝင်ရောက်ချိတ်ပိတ်ခဲ့ပြီးနောက်မှာတော့တက္ကသကမတွေနဲ့တန်ခါတော်တွေဘက်ကသတင်းစာရှင်းလင်းပွဲလုပ်ဖို့ကြိုးစားခဲ့တယ်လို့ရှင်းနေငါပြီးအမှုကိုရင်ဆိုင်ဖို့လည်းကြိုးစားခဲ့ကြတာပါဒီကနေ့မှာပဲ88မျိုးဆက်ပွင့်လင်းလူအဖွဲ့စည်းကလည်းထောင်ဝင်စားပေးနိုင်ဖို့အင်းစင်ထောင်ကိုတွားရောက်ခဲ့ပါတယ်ဒီအကြောင်းကိုတော့ထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်ပြည်နယ်ဆရာတော်ကြီးနဲ့နိုင်ငံတော်တန်ခါမဟာနိုင်ရကတို့ပိုင်ဆိုင်နေဆိုပြီးအငင်းပွားနေတဲ့တာမွေမြို့နယ်တဲကမဟာတန်တိဒုက္ခဘုန်းကြီးကျောင်းတိုက်ကိုအာနာပိုင်နေနဲ့မဟာနာကတန်ခါတွေကအင်အားသုံးစီးနှင်းခဲ့ပြီးတဲ့နောက်တန်ခါအပါ20လောက်ကိုဖမ်းဆီးခဲ့တာဖြစ်ပါတယ်ဒီထဲကအင်္ဂလန်နိုင်ငံကဆရာတော်နှစ်ပါးပါဝင်တန်ခါ5ပါးကိုလူဝတ်လဲပြီးထောင်ချလိုက်တဲ့အတွက်ရှေ့နေ5ပြီးအမှုရင်ဆိုင်နိုင်ဖို့အတွက်ကြိုးစားနေကြောင်းမကွေးကျောင်းတိုက်ကဆရာတော်ဥပမောခကမိန့်ပါတယ
်အဲဘုန်းကြီးတို့ယခုဥအောင်သိန်းကိုရှေ့နေအဖြစ်ဒီတန်ခါ5ပါးအတွက်ငှားရမ်းထားပါတယ်ဒီပုဂ္ဂိုလ်တွေကပါရဖိကကြနေတဲ့ယဟန်တန်ခါလည်းမဟုတ်ဘူးဗီဇဝိတုဒ္ဓိဗီဇဆင်ကျေနေတဲ့ယဟန်တန်ခါဖြစ်တယ်လူနေပုဂ္ဂိုလ်တွေတောင်ပဲကျူးကျော်နေထိုင်လို့ရှိလို့ရှိရင်မိမိရဲ့အင်ချမ်းကြီးတွေကဖယ်ထုတ်ရမှာဖယ်ထုတ်ပါတယ်ဒဏ်ငွေရိုက်ပြင်ရိုက်ပါတယ်ယခုတခါပြောလိုက်တဲ့ကိစ္စကတော့ဒီနန်ဖျားတော်ကြီးပိုင်ဆိုင်တဲ့ကျောင်းကိုတပည့်ဖြစ်သူဥဥဒ္ဒရာအပါဝင်ယဟန်တန်ဃာတော်များနေထိုင်ခြင်းဆရာရဲ့ကျောင်းကိုတပည့်နေခြင်းမိဘရဲ့အိမ်ကိုသားသမီးနေခြင်းလောကယုတ်တိသဘာဝယုတ်တိအာဃမယုတ်တိအားလုံးနဲ့ပြည့်စုံပါတယ်။အဲအဲ့ဒီလို့ဖြစ်ပါလျက်သားနဲ့နိုင်ငံတော်တန်ခါမာနယကရန်ကုန်တိုင်းတန်ခါနာယကဥရမောင်ကတော့အဓိကပေါ့နော်။အဲ့ဒီလို့လုပ်လိုက်တဲ့အပေါ်မှာတော့ဘုန်းကြီးတို့ကတော့ရှုံးချတယ်တန့်ွက်တယ်ဥဥဒ္ဒရာတို့တန်ခါ5ပါးကိုအများဆုံးပြန်လွတ်ပေးပါလို့ဘုန်းကြီးအနေနဲ့တောင်းဆိုပါတယ
်။တန်ခါ5ပါးကိုတော့ပုံမှန်20မြင်းဆောင်60သာသနာရေးဆိုင်ရာပုံမှန်သာသနာညှိုးနှံမှုပုံမှန်တွေနဲ့တရားစွဲဆိုထားပြီးအင်းစိန်ထောင်ကိုထည့်ထားတာပါ။မဟာတန်တိဒုက္ခကျောင်းတိုက်ကြီးကဒကမလည်းဖြစ်နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကမတ်မာလာကြီးကသူတို့အနေနဲ့ပြည်နယ်ဆရာတော်ကြီးရဲ့ညွှန်ကြားချက်တွေနဲ့လှုပ်ဆောင်နေတဲ့အကြောင်းနဲ့ဒီကိစ္စနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲလုပ်ဖို့ကြိုးစားတဲ့အခါမှာလဲကျောင်းတိုက်တွေကလက်ခံပြီးမှညင်းပယ်တာကိုကြုံခဲ့ရတယ်လို့ဆိုပါတယ်
။ဟုတ်တယ်ဒီမှာကျွန်မကိုယ်တိုင်ကြားရဲ့ထုတ်ပုံဥပမာခနဲ့ကိုယ်တိုင်ကိုကြားဥပမာ Sky Star ဆိုရှင်ဒေါ်လာ600လောက်ပေးပြီးတော့မှပြီးမှပြန်လှန်ပိုက်တယ်။တော့ကျန်တဲ့ဟာတိခုမှအံတူကျောင်းဆောင်မှမရပါဘူး။အေးမမမခံဆိုရင်တတ်မှတ်ကြလေသူတို့နိုင်ငံသားဖြစ်ကြလိုက်လံဆောင်ရနေတဲ့သူကြားပါရဲ့ငါတို့မျိုးလင်းနာကတော့တရားကြောင်းအတိုင်းဖြစ်ဖို့ဟိုယူရဲ
ဒီကနေ့မှာပဲ88မျိုးဆက်ပွင့်လင်းအဖွဲ့အစည်းကမနီလာသိန်းတို့ကလည်းတန်ဃာတော်တွေအတွက်အင်းစိန်ထောင်ကိုထောင်ဝင်စာပို့ခဲ့ကြတယ်လို့သိရပါတယ်တန်ဃာတော်တွေနဲ့တော့တွေ့ဆုံခွင့်တော့မရကြပါဘူးလက်ရှိမှာတော့တန်ဃာတွေကိုထားတယ်လို့ယူဆရတဲ့အဆောင်နေရာတွေမှာတင်းကျပ်မှုတွေရှိနေပြီးဘယ်သူမှဝင်ထွက်ခွင့်မပြုဘူးလို့လည်းသိရပါဗျ။လာမယ့်20ရက်နေ့မှာတော့တန်ဃာတော်တွေကိုရုံးထုတ်စစ်ဆေးမှုတွေလုပ်မယ်လို့လည်းနိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကပြောဆိုပါတယ်ရှင်
။ထိုင်းချင်ဆိုင် VOA သတင်းတောက်မအီအီမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ရှင်။အခုကတော့တဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုပြောပြပေးပါမယ်။မြန်မာနိုင်ငံအတွင်းဖွံ့ဖြိုးရေးစီမံကိန်းတွေကြောင့်ဒေသခံပြည်သူတွေရဲ့လူမှုဘဝဆုံးရှုံးနေတာမှုတွေအပြင်တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးရမှုတွေနဲ့ပတ်သက်ပြီးထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့အတွက်အမေရိကန်အခြေစိုက်လူ့အခွင့်အရေးအဖွဲ့ Justice Trust နဲ့အတူမြန်မာနိုင်ငံရှိနေများကွန်ရက်ကဥပဒေအကျိုးဆောင်တွေတဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးဆိုင်ရာကျွမ်းကျင်ပညာရှင်တွေပူးပေါင်းလက်တွဲဆောင်ရွက်ကြတော့မှာဖြစ်ပါတယ်နိုင်ငံကရတဲ့လူမှုဘဝတွေအတွက်တရားမျှတတဲ့တရားရေးစီရင်မှုတွေရရှိဖို့နဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာကိစ္စတွေကိုနိုင်ငံတကာသိအောင်ဘယ်လိုဆောင်ရွက်ကြဖို့ရှိသလဲဆိုတာတွေကိုတော့မဆုမွန်ကစူးစီးတင်ပြပေးမှာပါ
။တရားဥပဒေစိုးမိုးရေးနဲ့လူခွင့်ရေးရရှိရေးအဓိကလှုပ်ရှားဆောင်ရွက်နေတဲ့ American Chase Justice Trust အဖွဲ့အနေနဲ့ မြန်မာနိုင်ငံတွင်လူခွင့်ရေးတရားစီရင်ရေးမျှတမှုဖော်ဆောင်ရေးလှုပ်ရှားမှုတွေကိုတရားဝင်ရုံးခန်းဖွင့်လှစ်လှုပ်ဆောင်တော့မှာဖြစ်ပါတယ် Justice Trust အဖွဲ့နဲ့အတူမြန်မာရှင်တွေတဘာဝပတ်ဝန်းကျင်ဆိုင်ရာပညာရှင်တွေကပူးပေါင်းပြီးတော့မြန်မာနိုင်ငံတွင်လက်ရှိဖြစ်ပေါ်နေတဲ့ဖွံ့ဖြိုးရေးစီမံကိန်းတွေကြောင့်လယ်ယာမြေသိမ်းဆည်းမှုကိစ္စတွေဒေသခံပြည်သူတွေရဲ့နေထိုင်ဆုံးရှုံးမှုတွေကိုပြည်တွင်းမှာလည်းဆောင်ရွက်မှာဖြစ်တယ်လို့နိုင်ငံတကာကသိအောင်လည်းဆောင်ရွက်ကြမှာဖြစ်တယ်လို့မြန်မာအစိုးရကွန်ရက်ကတဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးလှုပ်ရှားသူဒေါ်ဒေဝီတန့်စင်ကပြောပါတယ်
။ဥမာမြေဆုံပဲဖြစ်ဖြစ်လက်ပလောင်းပဲဖြစ်ဖြစ်ပေါ့နော်။ကတ္တနာကြီးတွေပေါ့ဗမာပြည်နဲ့ပတ်သက်ပြီးတော့ဥမာလက်ပလောင်းလို့ case ကလည်းအများကြီးရှိတာပဲဗမာပြည်မှာနော်။ဒါပေမဲ့လို့ဒေသခံတွေကိုနှိုက်ကတတိရှိရှိနဲ့မတရားမှုကိုသူတို့တရားသဖြင့်ဖြစ်ခြင်းနဲ့စိတ်ဓာတ်ကတော့နေရာတကာတိုင်းမှာမရှိဘူး။ရတဲ့ report တွေကိုနော်သမလာကြီးရှိလဲပို့တယ်ဒေါ်စုရှိလဲပို့တယ် ADH ရှိလဲပို့တယ်နော်ဥပိုင်းရှိလဲပို့တယ်တရားစာသားနဲ့ commission လဲပို့တယ်ဒါပေမဲ့ဒီတွင်နဲ့လုပ်တဲ့လှုပ်ရှားမှုတွေဟာဘာမှအရာရောက်မလာဘူး။မထိရောက်တော့ဒေါ်လေးတို့ international ကနေပြီးတွဲပြီးမှမလုပ်ရင်မဖြစ်တော့ဘူး
။အခုလက်ရှိမြန်မာနိုင်ငံတွင်ဖြစ်ပေါ်နေတဲ့လက်ပတော်အရေးကိစ္စလိုမျိုးတွေကိုတရားမျှတမှုရှိရှိဖြေရှင်းနိုင်မှုအစိုးရအဖွဲ့တွေစီမံကိန်းတာဝန်ရှိသူတွေနဲ့အတူတကွဆွေးနွေးညှိနှိုင်းဖြေရှင်းမှသာလျှင်နောက်ဒီလိုအဖြစ်မျိုးတွေမဖြစ်အောင်ကာကွယ်နိုင်မှာဖြစ်တယ်လို့လည်းဒေါ်ဒေဝီတန့်စင်ကဆက်ပြောပါတယ
်။အကုန်လုံးကြစပွဲထဲမှာထိုင်ပြီးတော့ဝင်ကြီးပဲဖြစ်ဖြစ်ဒုဝင်ကြီးပဲဖြစ်ဖြစ်ညွှန်ကြားရေးမှူးချုပ်ပဲဖြစ်ဖြစ်ကြစပွဲထဲမှာထိုင်ပြီးတော့ဘာတွေလုပ်ပြီးပြီတလဲဘာတွေလုပ်ပေးတင်တလဲဘာတွေမလုပ်ရသေးဘူးလဲနောက်တော့ဒေတာခံနေသူတို့ရဲ့တကယ်အတွေ့အကြုံလုပ်ပေးနေတာတွေကိုသူတို့လည်းနားမှာပြန်ချအောင်လို့ကြစပွဲထဲမှာတကယ် community ရလဲပါမယ်ဒေါ်လေးတို့ဗမာပြည်မှာစီမံကိန်းတွေအများကြီးလက်ခံထားတယ်လက်ပတော်ကိုဒေါ်လေးတို့ကစာနမူနာထားပြီးတော့သူ့ရဲ့စီမင်းစီကံပေါင်နေရလုံးတဲ့စံပြတစ်ခုဖြစ်အောင်ဒေါ်လေးတို့လုံးမနောက်ပိုင်းဒေါ်လေးတို့ရဲ့မြန်မာပြည်ဟာတက်တောင်
မြန်မာနိုင်ငံတွင်လေယာဉ်မြေသိမ်းဆည်းမှုကိစ္စတွေမှာဆုံးရှုံးနေရတဲ့ဒေသခံပြည်သူတွေအတွက်တရားမျှတမှုရှိရေးနဲ့ဒေသခံအာဏာပိုင်တွေဘက်ကလှုပ်ဆောင်နေတဲ့လူခွင့်ရေးချိုးဖောက်မှုဆိုင်ရာနစ်နာမှုတွေနဲ့ပတ်သက်လို့ဥပဒေကြောင်းအရကူညီဆောင်ရွက်ပေးနိုင်ဖို့အတွက်မြန်မာနိုင်ငံရှိနေများကွန်ရက်အနေနဲ့လည်း Justice Trust အဖွဲ့နဲ့အတူပူးပေါင်းလှုပ်ဆောင်မှာဖြစ်တယ်လို့မြန်မာနိုင်ငံရှိနေများကွန်ရက်အဖွဲ့ကရှေ့နေကြီးဦးအောင်သိန်းကပြောပါတယ
်ဒေသခံတွေဟာဖိအားပေးခံရတယ်မတရားပြုကျင့်ခံရတယ်ဆိုရင်ကျွန်တော်တို့ကဒီတရားရုံးပိုင်းဘိုင်းဆိုင်ရာကိစ္စနဲ့ပေါ်ပေါက်လာရင်တရားရုံးပိုင်းဆိုင်ရာကိုကျွန်တော်တက်မယ်ပေါ့တရားရုံးပိုင်းဆိုင်ရာကိစ္စတက်လို့မရဘူးဆိုရင်ကျွန်တော်အခုလို Justice Trust ဆိုတဲ့ဒီနိုင်ငံတကာဥပဒေပညာရှင်များအဖွဲ့နဲ့ပူးပေါင်းပြီးတော့ကျွန်တော်တို့နိုင်ငံတကာမှာဘယ်လိုဆောင်ရွက်နိုင်မလဲဆိုတာရှေ့နောက်လန်းထပ်ပြီးတော့စဉ်းစားပြီးကျွန်တော်ဆောင်ရွက်ကြမှာပေါ့နော်အဲ့ဒီသဘောပါကျွန်တော် Joint Action Group ပုံစံမျိုးနဲ့ကျွန်တော်ကဆောင်ရွက်မှာဖြစ်တယ်လေဗျာဒီသဘောပေါ်ဝင်ရင်ဆိုင်ရာ Specialist တွေပါမယ်ကျွန်တော်ဥပဒေပိုင်းဆိုင်ရာပါမယ်အဲနောက်တစ်ခါအိမ်မှာဒေသဆိုင်ရာဖြစ်ပြနေတဲ့လူတွေရဲ့ Group တစ်ခုအနေနဲ့ကျွန်တော်ဆောင်ရွက်ဖို့အစီအစဉ်လုပ်ထားတာပါ
American အခြေစိုက် Justice Trust အဖွဲ့နဲ့အတူမြန်မာနိုင်ငံရှိနေများကွန်ရက်အဖွဲ့ဟာ2013ခုနှစ်တုန်းကလည်းလက်ပတော်တောင်ရေးအစီရင်ခံစာတစ်စောင်ထုတ်ပြန်ပြီးတော့ကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ်တရားဥပဒေစိုးမိုးရေးနဲ့နယ်မြေတည်ငြိမ်အေးချမ်းရေးဥက္ကဋ္ဌဒေါက်ဆန်းစုကြည်ကိုလည်းပေးပို့ခဲ့တာပါအခုမြန်မာနိုင်ငံတွင်းမှာတရားဝင်ရုံးခန်းဖွင့်လှစ်ပြီးတော့မြန်မာနိုင်ငံနဲ့ကလူခွင့်ရေးပြဿနာတွေတရားဥပဒေစိုးမိုးရေးကိစ္စတွေကိုဒေသခံပြည်သူတွေအရက်ဖတ်လူမှုအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့ကွင်းစင်းလေလာဆစ်ဆေးမှုတွေပြုလုပ်ဆောင်ရွက်မှာဖြစ်တယ်လို့သိရပါတယ်ရှင်
မဆုမဆူစီတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဒီမှာရက်ပြီးတော့အင်းနီချင်းထိုင်းနိုင်ငံဘက်ကသတင်းတပုတ်ကိုဆက်ချင်ပါတယ်ထိုင်းစစ်အစိုးရကအရင်အရသာအစိုးရလက်ထက်ကျင့်သုံးခဲ့တဲ့ပေါက်ဈေးထက်ဈေးပိုပေးပြီးစပားဝယ်ယူနေမှုကိုအဆုံးသတ်လိုက်တယ်လို့ကြေကြေပြန့်ပြန့်ဖြစ်နေတဲ့အာဂတိလိုက်စားမှုတွေဒေါ်လာငွေတန်းထောက်ပေါင်းများစွာဆုံးရှုံးခဲ့ရမှုတွေကိုလည်းစုံစမ်းစစ်ဆေးမှုတွေဆက်ပြီးတော့လှုပ်ဆောင်နေပါတယ်အခုလိုမူဝါဒပြောင်းလဲလာတာကနေထိုင်းနိုင်ငံရဲ့စံတင်ပို့မှုဟာလက်ရှိကမ္ဘာစံဈေးကွက်မှာဥဆောင်နေတဲ့အိန္ဒိယကိုကျော်ပြီးကမ္ဘာစံအများဆုံးတင်ပို့တဲ့နိုင်ငံဖြစ်လာဖို့ကိုလည်းခန့်မှန်းနေကြတဲ့အကြောင်းကိုတော့ VOA သတင်းတောင်ရွန်ကောဗန်ဘန်ကောက်မြို့ကနေသတင်းပေးပို့ထားပါရရှင်။လယ်သမားတွေရဲ့ထုတ်ကုန်စံစဘာကနေဓာတ်ရိုက်အကျိုးမြန်မဟုတ်ဖဲနဲ့ပေးထားတဲ့ဈေးနှုန်းတိုးမြင့်ပေးတာတွေအလုံးကိုပတ်လှပြစ်မှာဖြစ်ပြီးစိုက်ပျိုးရေးလုပ်ငန်းဖွံ့ဖြိုးရေးနဲ့လယ်သမားတွေကိုထောက်ပံ့ပေးဖို့အတွက်ကတော့တခြားအတိုင်းအတာတွေကိုမြင့်တင်ပေးဖို့လိုအပ်ပါတယ်လို့ထပ်လောင်းပြောကြားခဲ့သူကတော့ထိုင်းစစ်တပ်ခေါင်းဆောင်ဗိုလ်ချုပ်ကြီးဖရာယုတ်ချန်အိုချာပဲဖြစ်ပါတယ်။ဒီစံစဘာဝယ်ယူရေးစီစဉ်ကဝန်ကြီးချုပ်ရင်းလတ်ရှင်နဝတ်အစိုးရရဲ့အဓိကထားတဲ့မူဝါဒဖြစ်ပြီး2011ခုနှစ်ရွေးကောက်ပွဲမှာဖြူဟာထိုင်းပါတီအနိုင်ရခဲ့တဲ့တော့ချက်လည်းဖြစ်ပါတယ်။ ကမ္ဘာအကြီးဆုံးစံတင်ပို့နိုင်ငံဖြစ်တဲ့ထိုင်းနိုင်ငံအနေနဲ့ကမ္ဘာစံစည်းနှုန်းဥဆောင်သူအနေနဲ့ကမ္ဘာစံစည်းနှုန်းကိုဖိအားပေးမြှင့်တင်နိုင်မယ်ဆိုတဲ့ယုံကြည်ချက်နဲ့ထိုင်းအစိုးရကလယ်သမားတွေကိုဈေးကွက်ပေါက်ဈေးရဲ့90ရာခိုင်နှုန်းတိုးပြီးတော့ပေးခဲ့တာပါ။မတ်လမှာတော့ Miss Yinlat Shanawat ရဲ့အိမ်ဆောင်အစိုးရကဘာနာငွေ200ရည်အတွက်ကမ္ဘာဈေးကွက်ထဲကိုလျှော့ဈေးနဲ့စံလီလံစတင်ခဲ့ပါတယ်။ထိုင်းနိုင်ငံတွင်ကတူလောင်ယုံတွေမှာလည်းပုံမှန်ထက်နှစ်ဆရှိတဲ့စံတန်ချိန်18တန်းထိန်းထားခိုင်းခဲ့ပါတယ်။ဒီနှစ်ထဲမှာပဲထိုင်းစံတွေရောင်းချတာကြောင့်ကမ္ဘာစံအကျဘက်ကိုဥတီသွားစေခဲ့တယ်လို့ကုလစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့အကြီးတန်းစီးပွားရေးပညာရှင် David Dewey ကဆိုပါတယ်။
One of the ways that they were raising money is they realized
ဘာသာဝင်မြင့်တင်မှုအတွက်သူတို့မှရှိတဲ့စံပမာဏအများပြားတဲ့တချို့ကိုထုတ်ရောင်းရမယ်ဆိုတာနီလန်တစ်ခုပဲရှိတယ်ဆိုတာကိုသဘောပေါက်ခဲ့ကြပါတယ်။အစိုးရအနေနဲ့ငွေလဲထက်ချေးလို့မရတော့ဘဲနဲ့ဒီစံစဘာတွေကိုလည်းဆက်ပြီးထိမ့်မထားနိုင်တော့စပြီးထုတ်ရောင်းခဲ့တာပါထိုင်းနိုင်ငံထွက်သမျှစံကိုထိန်းထားဖို့လုပ်ခဲ့တာမို့ဈေးကွက်ထက်ကနေလဲထွက်သွားရုံပေါ့လေ
မေလအစောပိုင်းမှာတော့ထိုင်းဂျားပြတ်အရက်သားအစိုးရစီကနေအာဏာသိမ်းယူခဲ့တဲ့ထိုင်းစစ်အစိုးရရဲ့အမျိုးသားအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင် NACC ကမစ်ယင်းလတ်ဟာစံစဘာဝယ်ယူရေးအစီအစဉ်နဲ့ပတ်သက်တဲ့အဂတိလိုက်စားမှုတွေမှာတစိမ့်တစ်ပိုင်းတာဝန်ရှိတယ်ဆိုတာတွေ့ရှိခဲ့ပြီးအခုဆိုရင်ဝန်ကြီးချုပ်ဟောင်းယင်းလတ်ရှနာဝတ်နဲ့သူမရဲ့အစိုးရအဖွဲ့ဝင်တွေရဲ့ပိုင်ဆိုင်မှုတွေကိုစီးစစ်နေပါပြီထိုင်းဆိုရရဲ့စံစဘာပေါက်ဈေးထက်တိုးပေးခဲ့တဲ့အစီအစဉ်ကြောင့်အိန္ဒိချင်းဗီယက်နမ်နဲ့ကမ္ဘောဒီးယားတို့လိုစံစဘာစိုက်ပျိုးတဲ့နိုင်ငံတွေကလည်းထိုင်းနိုင်ငံတဲကိုတရားမဝင်စံတင်သွင်းရောင်းချခဲ့ကြတာပါစံထွက်နှုန်းကျော်လွန်နေမှုကြောင့်စံဆက်ပိုင်ရှင်တွေဟာလည်းအခုဆိုရင်စုံစမ်းစစ်ဆေးခံနေရပါတယ်အခုတော့စစ်အစိုးရအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစံစဘာဝယ်ယူရေးအစီအစဉ်ပေါ်ကနေဒေါ်လာ16ဘီလီယံကျော်ဆုံးရှုံးခဲ့ရမှုနဲ့တူလောင်ယုံတွေကနေစံတန်ချိန်3တန်းလောက်ပျောက်ဆုံးနေတာတွေကိုစုံစမ်းစစ်ဆေးနေပါတယ်။စံပြိပတင်ပို့သူများအဖွဲ့ရဲ့ဂုံတူးဆောင်ဥက္ကဋ္ဌဘီချိုင်းစရိပရာဆက်ကတော့စစ်တပ်ကနေတူလောင်ယုံတွေထဲကစံတန်ချိန်ပမာဏအမှန်ဘလောက်ရှိတယ်လဲဆိုတာကိုစစ်ဆေးနေတဲ့အကြောင်းပြောပါတယ်။
We address the quantity first, right?
ဘယ်တော့မှတော့အရေးအတွက်ပေါ့ကျွန်တော်တို့မှာစံတန်ချိန်ဘယ်လောက်ရှိတယ်လဲဆိုတာပါဒီကိစ္စကမပြေလည်သေးပါဘူးအရေးအတွက်သိရပြီးတဲ့နောက်မှာတော့အရေးအသွေးကိုစစ်ဆေးဖို့ကပိုပြီးခက်ပါတယ်ဂူရောင်တွေကပြည့်နေလို့ပါဂူရောင်တွေဝင်လို့မရဘူးလေဒါပေမဲ့ပဏာမဘယ်လောက်ရှိတယ်လဲဆိုတာကိုသိရပြီးရင်တော့ဒုတိယအဆင့်ကအရေးအသွေးကိုစစ်ဆေးရပါလိမ့်မယ်
လုံးလုံးစင်မှာတော့လုတ်တင်လုတ်ထိုက်တာတွေကိုလုပ်နေရတာမို့ထိုင်းစံဈေးနှုန်းကကဘာမှာဈေးအပေါ်ဆုံးဖြစ်နေပါတယ်လို့စံပြိပတင်ပို့မှုအဖွဲ့ရဲ့ဂုံတူးဆောင်ဥက္ကဋ္ဌဘီချိုင်းစရိပရာဆက်ကပြောပါတယ်။ဒါပေမဲ့ထိုင်းစံရဲ့ရှေ့အလားအလာကတော့မျှော်လင့်ချက်မဲ့ဖြစ်နေတာတော့မဟုတ်ပါဘူး။ထိုင်းနိုင်ငံက2015ခုနှစ်မှာစံတန်းချိန်10သန်းတင်ပို့ပြီးကမ္ဘာစံတင်ပို့မှုအကြီးဆုံးနိုင်ငံပြန်ဖြစ်ဖို့ခံမှန်းထားတဲ့အကြောင်းအမေရိကန်စိုက်ပျိုးရေးဌာနကလည်းပြောပါတယ်ရှင်။
ရရှိမြခင်လုံခဲ့တဲ့ရက်ပိုင်းအတွင်းရန်ကုန်မြို့နယ်အနီးဝန်းကျင်မှာတာမန်တဲ့ပိုခဲ့တဲ့ရေကြီးရေလျှံမှုတွေတိတိတသာဖြစ်ပေါ်ခဲ့ပါတယ်။နေ့စဉ်ရေကြီးမှုတွေနဲ့ပိုဆိုးတဲ့ဒီရေလျှံမှုတွေဘာကြောင့်ဖြစ်ပေါ်နေသလဲဆိုတာကိုအခုလာမယ့်အင်္ဂါညဒရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါခင်ဗျာ။ပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0392382554ဖြစ်ပါတယ်။ဆွေးနွေးလိုတဲ့အကြောင်းအရာတွေကို email နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ
်။မနေ့ဖြန်အင်္ဂါနေ့ည9နာရီဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြမယ်ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ကြသလိုကျမတို့ရဲ့ဖုန်းနံပါတ်ဖြစ်တဲ့0239238999လေးကိုလည်းဆက်သွယ်နိုင်ကြပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့လည်းတော်ရရှင်များအားလုံးကိုထပ်ပြီးတော့ဖိတ်ခေါ်ပါတယ်။ VOA ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုတော့ည10နာရီအထိလိုင်းနိုမီတာ242532တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။ VOA ရဲ့ထုတ်လင်းချက်တွေနဲ့ပတ်သက်ပြီးလဲဝေဖန်အချက်ပေးကြဖို့ဖိတ်ခေါ်ပါရစေ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ2432နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောရရှိများရှင် VOE မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ24 25 32တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီစီစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးစီစဉ်ကိုအရင်ဆုံးထုတ်လွှင့်ပေးမှာပါဒီနောက်မှာတော့ဘလော့ဂါတွေပြောသမျှသက်တမ်းရောင်းသတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်တို့ကိုနားဆင်ကြရဖို့ရှိပါတယ
်ဂီတဆိုတာလူသားတိုင်းခံစားလို့ရတယ်စိတ်ကလုံးတွေမပါဘဲနဲ့လူတွေအချင်းချင်းလေး
ဒီသတင်းပတ်မှာနားဆင်ချရမယ့်တည်ထန်ရှင်နီနီဝင်းရွှေရဲ့ယုံကြည်ရာဖြစ်ပါတယ်ရှင်။အခုရင်ဆုံးတော့ပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လင့်ပေးပါရစေ။အပြောင်းလဲတွေလုပ်နေတဲ့မြန်မာနိုင်ငံနဲ့ကုန်သွယ်စီးပွားဆက်ဆံရေးတွေပြန်လုပ်လာတဲ့နိုင်ငံတွေထဲမှာအမေရိကန်ပြည်ထောင်စုလည်းပါဝင်လာနေပါပြီ။တချိန်တုန်းကဒဏ်ခတ်ပိတ်ဆို့အရေးယူထားတာကြောင့်စီးပွားရေးအရကုလူဆက်ဆံလို့မရခဲ့တဲ့အမေရိကန်ကစီးပွားရေးလုပ်ငန်းရှင်တွေနဲ့ချိတ်ဆက်လုပ်ကိုင်တဲ့မြန်မာစီးပွားရေးလုပ်ငန်းရှင်တွေလည်းရှိလာနေပါပြီ။ဒီထဲမှာမန္တလေးမြို့ကမွေးမြူရေးဆိုင်ရာစေဝါးနဲ့အစားအစာလုပ်ငန်းလုပ်ကိုင်သူကိုကျော်ထင်လဲတဦးအပါအဝင်ပါမကြာသေးခင်ကအမေရိကန်ပြည်ထောင်စုစီလုပ်ငန်းကိစ္စနဲ့ကိုကျော်ထင်ရောက်လာခဲ့ခြင်းအတွင်စီးပွားကုန်သွယ်ရေးလက်ရှိပြည်ပြောင်းလဲရေးအခြေအနေအရရအပေါ်သူ့ရဲ့အတွေ့အကြုံနဲ့အမြင်တွေကိုကိုကျော်ကျော်သိန်းကတွေ့ဆုံမေးမြန်းခဲ့ပါတယ်အဲ့ဒီမေးမြန်းခန်းရဲ့ပထမပိုင်းကိုတော့ဒီသတင်းဖတ်ရဲ့စီးပွားရေးကဏ္ဍမှာတင်ဆက်ပေးလိုက်ပါရရှင်
ကိုကျော်ထင်အမေရိကန်ပြည်ထောင်စုစီလာတဲ့အဓိကခီးစဉ်ရဲ့ရည်ရွယ်ချက်ပေါ့နော်အဲ့ဒါလေးအရင်ပြောပြပါလား
အခုတစ်ခေါက်လာတဲ့ကျွန်တော်တို့ရည်ရွယ်ချက်ကတော့အဓိကကတော့ကျွန်တော်တို့ဒီမှာရှိတဲ့အမေရိကန်ပြည်ထောင်စုမှာရှိတဲ့ကျွန်တော်တို့ဒီ feed ingredient တွေ value added feed ingredient တွေဒီထုတ်လုပ်နေတဲ့ supplier တွေနဲ့ကျွန်တော်တို့ဒီအရှိတောင်အရှာမှာရှိတဲ့ကျွန်တော်တို့ဒီ buyer တွေနဲ့တွေ့ဆုံပေးတဲ့ one on one meeting တွေ့ဆုံပေးတဲ့တွေ့ဆုံပွဲလေးတွေ့ဆုံမှုဖန်တီးပေးတာပါပဲ
ဟုတ်ကဲ့ဆိုတော့ feed ingredient ဆိုတော့ကမြန်မာလိုဆိုကျွန်တော်
တို့ feed ingredient မှာဆိုတော့ကျွန်တော်တို့ဒီမွေးမြူရေးအစာတွေမှာရှိတဲ့အစာကုန်ကျန်းတွေဖြစ်ပါတယ်ကုန်ကျန်းတွေဆိုတော့ဘဲဖို့ပါမယ်ကျွန်တော်ပြောင်းပါမယ်ဒီဟာတွေအားလုံးကိုကျွန်တော်ခေါ်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီတရိတ်ဆန်အစာပေါ့န
ော်တရိတ်ဆ
န်အစာတွေကိုကိုကျော်ထင်ကအမေရိကန်ကနေပြီးတော့မြန်မာနိုင်ငံစီကိုသွင်းဖို့လား
အမေရိကန်ကိုကျွန်တော်အမေရိကန်ကကျွန်တော်တို့အခုလက်ရှိကျွန်တော်တို့ဘဲဖို့ဖက်ကတော့ကျွန်တော်တင်သွင်းနေစေဖြစ်ပါတင်သွင်းနေတုံးပါပဲ
ဟုတ်လား
ဆက်လက်လည်းတင်သွင်းနေပါတယ်ဟုတ်ကဲ့
အမေရိကန်ကထွက်တယ်ဘဲဘူ
ဘဲဘူဖက်ပေါ့
ဘဲဘူဖက်ကိုမြန်မာနိုင်ငံအတွက်ဒရိစန်အစာအနေနဲ့တွင်းတယ်တွင်းပြီးတော့ဟိုမှာပြန်ရအောင်
ပြန်ဖြန့်ပါလိမ့်မယ်ဟုတ
်ဆိုတော့ကျွန်တော်စဉ်းစားလို့မရဘူးအမေရိကန်ကနေပြီးတော့မြန်မာနိုင်ငံစီကိုဒီဘဲဘူဖက်တွင်းတယ်ဆိုတော့ဝေးလဲဝေးတယ်မြန်မာနိုင်ငံမှာရောထုတ်လို့မရဘူးလားခင်ဗျာ
အဲမဲဒီမြန်မာနိုင်ငံမှာလည်းယာသူကမျိုးစုံရှိတဲ့နေရာတွေဖြစ်ပါတယ်ပူရောအေးရောယာသူမျိုးဟိုကုန်းမြေရောမြေပြန်ရောအစုံရှိပါတယ်စိုက်လို့ရပါတယ်ဒါမဲ့ကျွန်တော်တို့ကအဓိကဥဆောင်မဲ့အဖွဲ့တွေလိုအပ်နေပါတယ်ဒီကပြောင်းဆိုရင်ကျွန်တော်တို့ကဒါဟိုလောပေါ့ကျွန်တော်တို့ကတော့မှတရားတရုတ်တို့ဘာတို့ဒီဗီယက်နမ်တို့ကိုပို့နိုင်တဲ့နေရာရှိပါတယ်အဓိကကျွန်တော်တို့ပြောင်းကြတော့ဒီအမခုသွင်းလဲစီပီတို့ဘာတို့ကဥဆောင်ပြီးတော့သူမျိုးစေ့သွင်းတာရောစိုက်တာပြောတာရောအကုန်ဥဆောင်လုပ်တဲ့အတွက်ဒါအဆင်ပြေနေတာပေါ့နော်ဒီပက်ဖို့ပက်ပဲပုံမှန်ကြတော့ကျွန်တော်အဲ့လိုလုပ်တဲ့ဖွဲ့စည်းကျွန်တော်ဘာမှမပြောလိုအပ်နေပါတယ်ပညာပေးပြီးတော့လေ
ဒီ
စိုက်ပျိုးနည်းတွေဒါတွေလိုအပ်တယ်တကယ်တမ်းကျွန်တော်တို့ဆိုရင်အခုမွေးမြေကုန်ကျန်းရဆိုအဓိကအားလုံးနေပါလောက်တင်သွင်းနေရတယ်အဓိကကျွန်တော်တို့တင်သွင်းတဲ့နိုင်ငံတွေရောအိန္ဒိယကနေအဓိကတင်သွင်းနေတာဖြစ်ပါတယ်။ဒီအမေရိကန်ပြည်ထောင်စုကတော့ကျွန်တော်ပီကက်နေကမှစပြီးတင်သွင်းတာဖြစ်ပါတယ
်။ဟုတ်ကဲ့။ဆိုတော့အရင်တုန်းကဆိုရင်ဒရိတ်ဆန်အစာဆိုတာမြန်မာနိုင်ငံတွင်းမှာတင်ထွက်တယ်။လုံလောက်တယ်လို့ကျွန်တော်အဲ့လိုနားလည်ခဲ့ဘူးပါတယ်။ဟုတ်ပါလား
။ဟုတ်ပါတယ်ခင်ဗျ။အဓိကတော့
ကျွန်တော်ထွက်တော့တာလေခင်ဗျ
။ဟုတ်ကဲ့။အဓိကတော့ကျွန်တော်ဒရိတ်ဆန်အစာမှာကျွန်တော်တို့ကာဘိုဟိုက်ဒရိတ်နဲ့ပရိုတင်းပေါ့။အဓိကကျွန်တော်တို့ဒီပရိုတင်းအသားဓာတ်ကိုကျွန်တော်ယူတဲ့နေရာမှာအရင်ကကျွန်တော်ငါးဒီဘဲဘတ်နှမ်းဘတ်အဲ့ရနေစယူရတာဖြစ်ပါတယ်။ဒီငါးတွေလည်းရှားပါလာတယ်ဈေးကြီးလာတယ်တခြားလည်းတချောင်းအတွက်ကြောင့်ပဲပဲနံပါတ်ကလည်းဘာဖြစ်လာလဲဆိုတော့ကျွန်တော် C အဓိက C ဒီအားလုံးနဲ့ပတ်သက်နေတာပေါ့ C ထုတ်လို့မှုအဓိကဒီပဲစီပေါ့နောက်ပိုင်းဒီကျွန်တော်ဒီအိန္ဒိယနိုင်ငံတွေကတရုတ်တို့ဒီမလေးရှားတို့ငါနေပြီးတော့ဒီစောင်းစီတွေတင်သွင်းအလုံးလဲများပြားတင်သွင်းလာတဲ့ခါကျတော့ဒီရည်သွေးနှိမ့်နေပေါ့ငါတွေတင်သွင်းလာတဲ့ခါကျတော့ကျွန်တော်လူတွေရဲ့ဒီလူအများစုကဒီပဲစီတန်တန်ကိုစားသုံးနိုင်အားနည်းလာပါတယ်နန်းစီတို့အဲ့အတွက်ကျွန်တော်တို့ဒီစိတ် C စိတ်ယုံတွေကလဲပတ်မှုလဲပတ်နိုင်တော့ဖြစ်နေတယ်နောက်တစ်ချက်ကဒီကုန်ကျန်းတွေကလည်းကုန်ကျန်းအတိုင်းကျွန်တော်တရုတ်ပြည်ကိုရောက်သွားတာဖြစ်တယ် အဲ့အတွက်ကြောင့်မို့ကျွန်တော်တို့ကစီထုတ်တဲ့စက်ရုံတွေကတဖြည်းဖြည်းကျွန်တော်တို့အခုကျွန်တော်သိတာမြင်တာဆိုမြင်ညာတော့ဘာလို့မှဆိုရင်အရင်အနှမ်းစီစက်တွေကအများကြီးရှိတဲ့နေရာမှာအခုမရှိတော့တဲ့နေရာမှာရှိပါတယ
်ဆိုတော့ဒီတရိษံအစာတွေရင်းတော့ဆိုပေပတ်နံပါတ်
ဟုတ်တယ
်ပေပတ်နံပါတ်ကပဲစီနှမ်းစီကြိတ်တဲ့စက်တွေကနေထွက်တယ်
ထွက်တယ်ဟုတ်ကဲ့
အခုကြားတဲ့အခါကျတော့စီရဇီးသက်တာတယ
်ဟုတ်တယ်
ပြည်ပပြည်အိန္ဒိချင်းနိုင်ငံတွေကနေပြီးတော့ဝဲတယ
်ဟုတ်တယ်
ဇီးသွေးနှိမ့်နေဇီးသက်တာတယ်ဝဲတယ်ဝဲတော့ပြည်တွင်းကစီစက်တွေကလုံးမရှိတော့
ဟုတ်တယ်စက်တွေနေတော့ဟုတ်ကဲ
့စီမကြိတ်ကြတော့ပေပတ်နံပါတ်မထွက်တ
ော့ရှားပါလာတယ်တော့ရှားပါလာတယ်နောက်တစ်ခါဟောပေါ့ပစ္စည်းမှန်ကန်မှုမရှိတာတွေပါလာတယ်အယောနောတယ်ပေါ့အဲ့ဒါကြောင့်မို့လူတွေကဒီဘက်ဘုတ်ဖက်ကိုဘက်ကိုလှည့်လာကြတော့ဟုတ်ကဲ့
ဆိုတော့စီးပွားပြစ်ပေါ်တယ်အလုံးလောက်တရိษံတွေကိုကျွေးဖို့အလုံးလောက်မထွက်တော့တ
ာမထွက်တော့
ဘူးစီးစက်တွေကလုံးလုံးမရှိတော့တ
ာမရှိတော့တာမို့ရှိနေသေးတယ်
ထုတ်တော့ထုတ်နေ
လူရန်သားတရက်ကပဲသုံးနိုင်နေနေတာဖြစ်နေတာပေါ့ဒီဘက်စီကိုအတန့်ကိုလေဟုတ်ကဲ့
အမေရိကန်ကနေပြီးတော့တွင်းရတဲ့အခါကျတော့ဇေယိတ်ပူမကုန်ဘူးလားခင်ဗျာဥမာအိနီချင်းနိုင်ငံတွေကတွင်းလာတဲ့စာရ
အဲဇေယိတ်နည်းနည်းလေးဖို့ဈေးပို့ကြည့်ပါတယ်ဒါပေမဲ့ဒီတစ်ခုကျွန်တော်လည်းဒါအားလုံးကျွန်တော်ပြီးတဲ့ခေါက်ကလည်းကျွန်တော်ပေးဖို့နဲ့ပတ်သက်ပြီးစက်ရုံတွေသူရဲ့ facility အားလုံးကျွန်တော်လေ့လာပြီးသွားပါပြီ။အားလုံးကတကယ်အဲ့ facility မှာတော့အများကြီးကွာသွားပါတယ်အမေရိကန်ပြောဆိုနေ။စိတ်ချလက်ချဒီမှုနဲ့ပတ်သက်တဲ့ဒီမှုမြုံနဲ့ပတ်သက်တာတွေရောသူတို့ facility ကတော့တခြားနိုင်ငံနဲ့ရှင်အများကြီးစိတ်ချတဲ့နေတာရှိပါတယ်။ဥပမာတချို့အိန္ဒိယတို့ဘာလို့မှဆိုရင်တချို့အရာဟိုကွန်မြူနတီယူတွေမတည်ငြိမ်တာတို့မှုတို့ဓာရီနဲ့ပြဿနာတွေအများကြီးရှိတဲ့အတွက်ကျွန်တော်ဒီအမေရိကန်တွေတင်သွင်းဖို့လုပ်တာဖြစ်ပါတယ်။
ဈေးနှုန်းကတိတ်မကွာဘူ
း။ဈေးနှုန်းကတော့အတိုင်းအတာတစ်ခုပါပါတယ်။ဒါလည်းကွာနေတယ်ဆိုလည်းကျွန်တော်တို့ယူတဲ့ဟိုဘဝယူတဲ့အနေထားနဲ့နေတယ်လည်းပါတယ်နောက်တစ်ချက်ကကျွန်တော်တို့မှလည်းဒီဟိုပေါ့ရင်းနှီးစိတ်ကန်းနေမရှိတဲ့ခါကျတော့သူတို့တင်းပေါ်တွေတိုက်ရိုက်ဝင်ထွက်လို့မရအောင်ကျွန်တော်မှားတဲ့အမောင်းလည်းနေတာပေါ့လေတကယ်တမ်းမှားတဲ့အမောင်းများတယ်မှားတဲ့ရေအတွက်များတယ်ကျွန်တော်တို့ကဒီရင်းနှီးစိတ်ကန်းတွေပါတယ်လည်းဖွင့်ပြောရှိတယ်ဆိုရင်ဒါတွေကဈေးကဘာမှသိခွာမှာမဟုတ်ဘူ
းစိတ်ဝင်စားစရာပါပဲကိုကျော်ထင်တို့ကပမာဏနည်းနည်းပဲသွင်းနိုင်တယ်ဒါပေမဲ့ဒါကိုအမေရိကန်ဘက်ကကိုလုပ်ငန်းရှင်ကနေပြီးတော့ကိုကျော်တို့အဲ့ဒီပမာဏနည်းနည်းကိုပဲရောင်းတယ်။ तू ကဘာကြောင့်ဒီလိုပမာဏနည်းနည်းရောင်းမှုစိတ်ဝင်စားတာလဲ
။အဲ तू ကလည်းကျွန်တော်တို့နဲ့လှုပ်လို့တင်တာမှာအခုကျွန်တော်တို့နဲ့လည်းအများနဲ့တွေ့ပါတယ်။တို့စီလည်းကျွန်တော်တို့အခုသီးသန့်သွားလဲပါတယ်။ဒါတို့ကတော့တော်တော်လေးကိုဝမ်းသာမှန်းသားနဲ့ကျွန်တော်တို့နဲ့လှုပ်လို့ရတာကိုဝမ်းသာပါတယ်။တချို့ဆိုရင်ကျွန်တော်ကအရင်ပြီးခဲ့တဲ့ခေါက်ကလည်းကျွန်တော် supplier တွေတော်တော်များနဲ့တွေ့ပါတယ်။တချို့ဆိုကျွန်တော်တို့အမောင်းပြောလိုက်တာနဲ့တို့စိတ်ဝင်စားမှုမရှိတော့ပါဘူး။ဆက်ပြီးစကားပြောဖို့လည်းမရှိတော့ဘူး။အဲ့လိုဖြစ်နေ။များသောအားဖြင့်တို့ကဘာဆန်နဲ့သူတင်ပေါ်လိုက်ဒီ BNN တို့ Philippines တို့ဒီလိုအစင်းလိုက်ပို့နေတဲ့အနေထားရှိပါတယ်ကျွန်တော်ဒီကျွန်တော်နိုင်ငံတွေမှာဆိုကျွန်တော်နိုင်ငံအနည်းဆုံးပဲဖြစ်နေပါတယ်ဟို industry လည်းတော်တော်ကိုသေးနေပါတယ
်ဆိုတော့ American ဒီဘက်ကကိုကျော်ထင်းနဲ့ဆက်ဆံနေတဲ့ဆက်ဆံနေရတဲ့ American လုပ်ငန်းရှင်တွေနဲ့ဟောဆက်ဆံတာအဆင်ပြေသလားသူတို့ရဲ့မြန်မာနိုင်ငံအခြေအနေမြန်မာနိုင်ငံပေါ်ရေပုံကတုံ့တက်ချက်လေးရောဘယ်လိုများသိ
တယ်သူတို့အနေနဲ့ကသူမျှော်လင့်ချက်ရှိတယ်ဘာလို့လဲဆိုတော့တချို့နိုင်ငံတွေကတိုးတက်ပြီးသားဖြစ်သွားတယ်စိတ်ချဲ့တယ်မရှိတော့ကျွန်တော်နိုင်ငံအခုမှဟိုဘာမှမရှိသေးဘူးပေါ့နော်ဟိုဆက်ပြီးတော့သူတို့အနေနဲ့စီးပွားရေးအများကြီးလုပ်လို့ရတယ်အခွင့်အလမ်းတွေအများကြီးရှိတယ်လို့သူတို့ယုံကြည်ထားပါတယ်။တစ်ချိန်မှာဖွံ့ဖြိုးတိုးတက်လာမဲ့နိုင်ငံတစ်ခုဖြစ်မယ်လို့သူတို့ယုံလင့်ထားပါတယ်။အဓိကတော့သင်တို့သေးနေတဲ့အတွက်ချဲ့တော့ရတယ်။တချို့နိုင်ငံတွေကအားလုံးချဲ့ပြီးသားဖြစ်တဲ့အတွက်ဆက်ချဲ့ကြမရှိတော့ပါဘူးလို့ဆိုရ။
ဆိုတော့သူတို့အမြင်ကိုရောကိုကျော်တို့ဘောတူလား
။အဲတူပါတယ်။ဟုတ်ကဲ့။
ဆိုတော့မြန်မာနိုင်ငံကတိုးတက်ဖို့အလားအလာကြီးအများကြီးရှိတ
ယ်။အဓိကတော့ကျွန်တော်တို့ကဒီဟိုအခြေခံစောင့်နေအကောင်းကောင်းတိစောက်ဖို့လိုပါတယ်။အဲ့ဒါတွေပြည့်စုံမှာပဲကျွန်တော်ဆက်လက်တိုးတက်ဖို့ဖြစ်မှာပဲ။တိုးတက်ဖို့အတွက်အများကြီးခွန်းတန်းရှိပါတယ်။ဘာလို့လဲကျွန်တော်တို့ကရေမြေရာသူအမျိုးမျိုးအကုန်ရှိတဲ့အနေထားပါဟုတ်ကဲ့ဟုတ်
ဆိုတော့ဒုတက်ဖို့ခွန်းလန်းနေအများကြီးရှိတယ်ဆိုတော့ကျွန်တော်တစ်ဆက်တည်းမှာဒီမြေကုန်းနဲ့ဆက်လိုက်ကြတာကလက်ရှိမြန်မာနိုင်ငံရဲ့စီးပွားရေးပြင်ပြောင်းလဲမှုကိုကျော်ထင်ကကိုယ်တိုင်လှုပ်လာတာလည်း20လောက်ရှိပြီ
ဟုတ်က
ဲ့ဟဲ့လားတချိန်ကလည်းပဲကိုကဒီမိုကရေစီလှုပ်ရှားခဲ့တဲ့တရဲဝင်လှုပ်ခဲ့တဲ့ចောင်းသားတယောက်ဒါနဲ့ပဲအကျဉ်းချလဲခံခဲ့ရဘူးတယ်ဆိုတော့လက်ရှိမြန်မာနိုင်ငံရဲ့စီးပွားရေးပြင်ပြောင်းလဲမှုအခြေအနေကိုကျွန်တော်ဘယ်လိုမြင်လဲအားရပါ
အမေရိကန်နဲ့စီးပွားရေးဆက်ဆံလုပ်ကိုင်နေတဲ့ကိုကျော်ထင်ကိုကိုကျော်ကျော်သိန်းတွေ့ဆုံမေးမြန်းခန်းဒုတိယပိုင်းမှာတော့အခုမေကွန်းရဲ့အဖြစ်အပါအဝင်အဖြစ်အဆုံကိုနောက်သတင်းပတ်ဒီလိုအချိန်မှာစောင့်မျှော်နားဆင်ကြရအောင်ပါရှင်။အခုကတော့သတင်းပတ်ဆင်ကဏ္ဍတစ်ခုဖြစ်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်။မဆုမြတ်မောင်ကအစီအစဉ်ပြီးကိုသားညုံဦးကကူညီတင်ဆက်ထားတာဖြစ်ပါတယ်။
ဘရာဇီးမှာကံနေတဲ့ကမ္ဘာဖလားဘောလုံးပွဲတွေမှာတော့ဂိုးဝင်မဝင်ဆက်ကဆုံးဖြတ်ပေးတဲ့ Goal Line Technology နည်းပညာကိုသုံးနေကြပြီကိုသားညုံရဲ
့ဤပညာရဲ့အကူအညီနဲ့ဂိုးဝင်မဝင်ဆုံးဖြတ်ချက်ကို FIFA ရဲ့ကမ္ဘာဖလားဘောလုံးတစ်ပိုင်းမှာပထမဆုံးယူလာဆိုတော့ဒီကိစ္စကိုလည်းတော်တော်များများစိတ်ဝင်စားရှိကြတာဗျအထူးဖြစ် IT ဆောင်းမရှင်တွေကြားမှာပေါ့
အထင်ကြီးသတင်းစာကြီးတွေကဆားလို့ဒီအပျော်တမ်းရေးကြတဲ့ blog တွေအထူးကို Goal Line နည်းပညာနဲ့ပတ်သက်တဲ့အကြောင်းတွေရေးနေကြတာပဲကြည့်လေတော်တော်များများပြောနေကြတာတော့ကမ္ဘာပေါ်မှာလူစိတ်ဝင်စားမှုအများဆုံးလို့ပြောနိုင်တဲ့ဘောလုံးကစားနည်းအရောင်မှနည်းပညာကိုအားကိုးစရာအခြေအနေဖြစ်လာပြီဆိုတဲ့အချက်ပဲကိုသားညုံရဲ့
ဟုတ်ပါဗျာဒီဘောလုံးဆိုတာကအစွန်အဖျားဝေးဝေးလည်လည်ရက်မှာနေကြတဲ့သူတွေတော်မှအလွယ်တကူကစားနိုင်ကြတဲ့ကစားနည်းဆိုတော့ ဒီကစားနီးမှာခင်မီနီးပညာတွေတုံးလာတာကိုပို့ပြီးတော့သိကျင်စိတ်ဝင်စားနေကြမှာပေါ့ဘောလုံးပွဲတစ်ခုမှာစီချက်ဒိုင်တွေအပါဝင်ဒိုင်လူကြီး၄ယောက်တောင်ရှိတာကိုဘလို့ကြောင့်ဒီဂိုးလိုင်းနီးပညာအကူအညီယူရတဲ့အထိဖြစ်ရတာလဲဗျ
ပြောရရင်တော့ဒီပြီးခဲ့တဲ့2010တောင်အာဖရိကမှာလုပ်တဲ့ကမ္ဘာဖလားပွဲကစတာပဲအဲ့တုန်းကဒီအင်္ဂလန်နဲ့ဂျာမနီအသင်းတို့ကန်ကြတဲ့ပွဲမှာအင်္ဂလန်အသင်းက Frank Lampard ကကန်လိုက်တဲ့ဘောလုံးကဂိုးစီးတဲ့ဝင်ပြီးတော့ပြန်ခုန်ထွက်သွားခဲ့တယ်မလားတကယ်တော့ဂိုးဝင်ပြီးတော့မှပြန်ထွက်သွားတာပါအဲ့ဒါကိုဒိုင်တွေကမတွေးလိုက်တော့အင်္ဂလန်အသင်းဂိုးမရခဲ့ဘူးလေဂိုးမရတော့နိုင်ဂျီရှိနေတာကနေနောက်ဆုံးဂျာမနီကိုရှုံးသွားရတယ်အဲ့လိုဖြစ်ခဲ့ပြီးတဲ့နောက်မှာဘောလုံးပွဲတွေမှာနီးပညာသုံးပြီးတော့ဂိုးဝင်မဝင်ဆုံးဖြတ်ရေးကိစ္စကိုတောက်လျှောက်ကန့်ကွက်လာတဲ့ FIFA ဥက္ကဋ္ဌ Sepp Blatter အပါအဝင် FIFA ကတာဝန်ရှိသူတော်တော်များများကဒီ goal line နီးပညာသုံးတဲ့ဆိုပြီးတော့စိတ်ပြောင်းသွားကြတာတဲ့
ဒါဆိုရင်ဒီလင်းနှစ်အတွင်းမှာကိုဒီကိစ္စအကောင့်ထဲပေါ်ခဲ့ကြတာဗောဗျ
ဟုတ်တယ်လေ FIFA ကဒီ2014ကမ္ဘာဖလားဆက်ပြီးတော့ goal line နီးပညာကိုတရားဝင်သုံးသွားမယ်လို့ဆုံးဖြတ်လိုက်တော့ကုမ္ပဏီတော်တော်များများကဒီသူတို့ရဲ့နီးပညာတွေအပြိုင်ဆိုင်တင်ပြခဲ့ကြတယ်အဲ့ဒီထဲမှာမှ FIFA ကကုမ္ပဏီ၄ခုကိုရွေးခဲ့ပြီးတော့စမ်းသပ်ကြည့်ခဲ့တယ်တဲ့အဲ့လိုမျိုးစမ်းသပ်ခဲ့ပြီးတဲ့နောက်ဆုံး2013ခုနှစ်မှာ Germany ကုမ္ပဏီ Goal Control ဆိုတဲ့ကုမ္ပဏီရဲ့ 4D စနစ်ကိုဒီကမ္ဘာဖလားပွဲတွေအတွက်ရွေးခဲ့တာပါနီးပညာ website တစ်ခုဖြစ်တဲ့ CNET မှာအဲ့ဒီ Goal Control ကုမ္ပဏီပြောခွင့်ရသူကိုကိုးကားပြီးတော့ရေးထားတဲ့စောင်းပါအရာဆိုရင်တော့သူတို့နီးပညာကို FIFA ရွေးရတဲ့အဓိကအကြောင်းကတဲ့ပြုတာပြောင်းတာဖြစ်တဲ့နောက်ပြီးတော့လက်တွေ့အသုံးဝင်တဲ့ဘလို့ဘောလုံးမျိုးကိုမဆိုဒီဂိုးဝင်မဝင်အဆုံးဖြတ်ပေးနိုင်တဲ့နောက်ပြီးတော့ဒီနည်းပညာသုံးလို့လဲဘောလုံးခွင်းတွေကိုပြုပြင်စရာမလိုဘူးစတဲ့အချက်တွေကြောင့်ဖြစ်တယ်လို့ပြောထားတာပဲ
ဂိုးကွန်ထရိုး 4D စနစ်ကဘောလုံး5မီလီမီတာလောက်ရွေ့တာကိုတော့မှသိနိုင်ရဲ့ဆိုအခုဒီဘရာဇီးကကမ္ဘာဖလားပွဲတွေကစားနေတဲ့ဘောလုံးကွင်း12ကွင်းလုံးမှာဒီစနစ်တွေတက်ထားရဲဆိုတော့ဂိုးဝင်မဝင်ဘယ်လိုသိအောင်လုပ်ထားတာဆိုတာလဲပြောပြပါအောင်ဗ
ျ Goal Control 4D စနစ်ကဂိုးရန်ရှိတဲ့နှစ်ဖက်လုံးမှာအပေါ်ကနေပြီးတော့တစ်ဖက်ကိုမျက်နှုံးမြင်ကင်မရာ9ခုစီနဲ့ချိန်ထားတယ်မျက်နှုံးနဲ့မြင်အောင်ပြောရမယ်ဆိုရင် Penalty Area ပတ်လည်ကိုဒီကင်မရာ9ခုစီနဲ့ချိန်ထားတာပါအဲ့ဒီကင်မရာတွေကလည်းဒီ process လုပ်နိုင်တဲ့ computer စနစ်နဲ့တန်းပြီးချိတ်ထားပါတယ်။စနစ်ကလည်းဘောလုံးနည်းနည်းလေးရွေးတာကိုတော့မှသိနေတာပါ။ဘောလုံးကဂိုးစင်းသားကိုရောက်နေပြီဆိုတာနဲ့ကင်မရာတစ်ခုစီကဒီတစ်စက္ကန့်ကိုရိုက်ကွက်နှုန်း500 frame 500 frame per second နှုန်းနဲ့ရိုက်နေတာကို computer စနစ်ကတစ်ချိန်ထဲမှာသုံးသပ်နေမယ်။ဂိုးဝင်သွားပြီဆိုတာနဲ့စနစ်ကဂိုးဝင်သွားပြီဆိုတာကိုဒိုင်နိုကြီးတွေရဲ့လက်မှာပတ်ထားတဲ့ဒီအထူးနာရီမှာတစ်စက္ကန့်အတွင်းမှာကိုသွားပြီးတော့အချက်ပြမှာလေ။
သူတို့လှုပ်ထားတဲ့ပုံကလွဲစရာအကြောင်းတော့မရှိတော့ဘူးပေါ့ဗျာ။ဒါပေမဲ့ဒီကွန်ပျူတာနီးစနစ်တွေကိုသုံးတာဆိုတော့တခုခုလွဲနိုင်စရာအကြောင်းရောမရှိဘူးလားဗျာ
။ FIFA ရဲ့အပြောအရကတော့ဒီစနစ်ကစိတ်ချရမရဆိုတာကိုစမ်းသပ်မှုအခါပေါင်း2400လှုပ်ထားပြီးသားတဲ့ရာသီဥတုမျိုးစုံကြားမှာအခြေအနေပုံစံမျိုးစုံကြားမှာစမ်းသပ်ထားတယ်လို့ဒီကမ္ဘာဖလားပွဲမဆခင်လေးကပဲသတင်းတောက်တွေကိုပြောခဲ့တာပါ။နောက်ဒီ Goal Control Company ကလည်းသူတို့ရဲ့စနစ်ကိုဘလို့မျိုးမှအမှားမရှိစေရအောင်လှုပ်ထားပါတယ်လို့အာမခံပါတယ်သူတို့စနစ်က offline စနစ်ဆိုလိုတာကဒီ internet နဲ့ချိတ်ဆက်ထားတာမဟုတ်တဲ့အတွက်လဲဂျာကနေပြီးတော့ hacker တွေကခိုးဝင်ပြီးတော့နှောက်ယှက်လို့ရစရာအကြောင်းလည်းမရှိဘူးလို့ပြောတယ်လေပွဲတိုင်းမှာလဲမဆခင်တနားရီအလိုမှာထပ်ပြီးတော့သိကြအောင်စစ်မယ်တဲ့
ဂိုးလိုင်းနီးပညာကရှေ့ပြေးနေပြီးတော့ကောင်းမှသိကြပါရယ်ဒါပေမဲ့ဒီဘောလုံးပွဲတွေမှာဒိုင်လူကြီးရဲ့ဆုံးဖြတ်ချက်ကအဓိကကြတဲ့နဲ့မထင်ဘူးလားဗျအ
ဲ့ဒါတော့ညင်းစရာမရှိပါဘူးNew York Times ရဲ့စောင်းပါးထဲမှာလည်းရေးထားပါတယ်ဘောလုံးပွဲတွေမှာဒီဂိုးဝင်မဝင်သေးကြအောင်လို့ဂိုးလိုင်းစနစ်ကိုသုံးမယ်မသုံးဘူးဆိုတာအဲ့ဒီပွဲဒိုင်သူကြီးရဲ့ဆုံးဖြတ်ချက်ပေါ်မှာနောက်ဆုံးမူတည်ပါတယ်တဲ့တကယ်လို့ဒိုင်သူကြီးကသူ့ရဲ့စိတ်ထဲမှာစနစ်ကမှားနေလို့မသုံးနိုင်ဘူးလို့ဆုံးဖြတ်ရင်ကံမဲ့နှစ်သင်းလုံးကိုကြိုတင်ပြီးတော့အသိပေးမှာဖြစ်တယ်လို့ FIFA ကရောဒီ Goal Control Company ကပါပြောတဲ့အကြောင်း New York Times ရဲ့စောင်းပါးထဲမှာရေးထားပါတယ်
ဘလုံးလောကထဲမှာတော့ဒီလိုမျိုးနီးပညာသုံးပြီးတော့ပွဲကိုအဆုံးဖြတ်ပေးတဲ့ပုံမှာလက်မခံကျင်တဲ့သူတွေလည်းရှိနေနိုင်လိမ့်မယ်ထင်တယ်။ဒါနဲ့ဒီဘလုံးကွင်းတစ်ခုမှာဒီနီးစနစ်တက်ခါကဘလောက်ကြလဲဗျ
။ပွဲထဲမှာဒိုင်နိုကြီးတွေရှိရတဲ့နဲ့ဒီပတ်ဆက်အကုန်ခံပြီးတော့မှ goal line စနစ်တွေတက်တာအတိတ်ပဲမရှိဘူးလို့ UEFA ရဲ့ဥက္ကဋ္ဌ Michael Plantini ကဆိုတယ်လေ။ Now Brazil မှာဒီ goal control 4D စနစ်ကိုသတင်းတောက်တွေကိုရှင်းပြတဲ့နေတော့ကဘောလုံးကွင်းတစ်ခုမှာဒီစနစ်တက်ခါဘလောက်ကြသလဲလို့ FIFA အမှုဆောင်အရာရှိ Johannes Holzmuller ကိုရော Goal Control Company တာဝန်ရှိသူကိုပါသတင်းတောက်တွေကမေးပါတယ်။ဒါပေမဲ့သူတို့ဘက်ကဒီကိစ္စထုတ်ပြောလို့မရဘူးလို့ပြန်ဖြေတာကိုလည်းစောင်းပါတချို့ထဲမှာကိုးကားပြီးတော့ဖော်ပြထားပါတယ်ရှင
်။မဆွမြတ်မော်စီစဉ်ပြီးကိုသားညို့ဦးကူညီတင်ဆက်ခဲ့တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။အခုကတော့သတင်းပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့တက်တန်ရောင်သတင်းလာအစီအစဉ်ကိုထုတ်လွှင့်ပေးရမယ့်အလှည့်ပါမအေးတနာကျော်စီစဉ်တင်ဆက်တာဖြစ်ပါတယ်ရှင်
င်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တရံသတင်းတော်မှာတော့တရုတ်နိုင်ငံမှာအန်ဂျယ်လီနာဂျိုလီရဲ့ရုပ်ရှင်ပွဲဦးတွေပြသတဲ့အခမ်းအနားဒီလိုမျိုးအမှုပညာရှင်တွေနဲ့ကမ္ဘာတစ်ဝှမ်းကထင်ပေါ်ကျော်ကြားသူတွေရဲ့သတင်းတူတူထွာတာတွေကိုပြောပြပေးသွားမှာပ
ါI'm holding up a form. There appears to be initials and a signature. Are those your initials and is that your signature?
ဒီကနေ့တဲ့တင်ဘက်က Los Angeles မြို့မှာကျင်းပတဲ့ Maleficent ရုပ်ရှင်ပွဲဦးတွေပြသပွဲမှာဇက်လိုက်မင်းသမီး Angelina Jolie ရဲ့ခမွန်းပွဲတက်လာတဲ့မင်းသား Brad Pitt ရဲ့မျက်နှာကိုတွားရိုက်ခဲ့တဲ့ပေါက်ကရတွေလောက်ခဲ့သူ Frank Star ဟာသူများကိုရိုက်ပုတ်မှုနဲ့အပြည့်ရှိကြောင်းတရားရုံးကဆွဲဆိုတဲ့အမှုကိုမင်းကြီးဆိုပဲနဲ့ဝန်ခံလိုက်တဲ့နောက်သူ့ကိုနာမည်ကျော်တွေသွားတဲ့ပွဲလန်းတွေကိုမလာရတော့ဘူးလို့တရားရုံးကအမိန့်ချလိုက်ပါတယ်။နာမည်ကြီးတွေတက်ရောက်တဲ့ပွဲလန်းတွေမှာအမှုပညာရှင်တွေကိုပေါက်ကရတွေလုပ်လို့နာမည်ဆိုးနဲ့ကြော်ကြားတဲ့အသက်25နှစ်အရွယ်ယူကရိန်းရုပ်သံသတင်းတောင် Vitali Serdyuk ဟာသူ့ကိုစိတ်ပိုင်းဆိုင်ရာကြွန့်ကျင်သူနဲ့စေကူသားမှုအချိန်ပေါင်း52ချိန်လောက်ရမယ်လို့လည်းအမိန့်ချခံထားရပြီးတော့ဇူလိုင်လ10ရက်နေ့မှာတော့တရားရုံးချိန်ထက်လာရမှာဖြစ်ပါတယ်။မစ္စတာဆက်ဒီယိုဟာချန်စီယိုကိုကြော်ပြီးတော့မလစ်ဖစ်ဆန်အထူးပွဲပြသတဲ့အခမ်းအနားကိုဝင်လာတာပါသူကချန်စီယိုကိုခုံကြော်ဝင်ပြီးတော့ဘရက်ဘီရဲ့မျက်နှာကိုတွားရိုက်ခဲ့လို့ချက်ချင်းပဲဖမ်းဆီးခံခဲ့ရပါတယ်ရိုက်နှက်မှုစော်ကားမှုတရားမဝင်အပြုမှုတွေကျူးလွန်မှုအမှုပညာပွဲလမ်းမှာဝင်ရောက်ဆွတ်ဖက်မှုစုစုပေါင်းအမှုပေါင်း၄မှုနဲ့အခုတရားစွဲခံခဲ့ရတာဖြစ်ပါတယ်သူကအဲ့ဒီထဲကအမှု၂မှုကိုမငင်းဆိုပဲနဲ့နေလိုက်လို့နောက်ထပ်၂မှုကအလိုလိုပလက်ဖိခံခဲ့ရပါတယ်သူကရဲရွာလုပ်ငန်းတွေမှာရက်20ပါဝင်ရမဲ့တာဝန်ပြစ်ဒဏ်နဲ့36လစောင့်ကြည့်ကာလတတ်မှတ်လိုက်ပါတယ်။ရုပ်ရှင်အထူးပွဲတွေအမှုပညာစုပေးပွဲအခမ်းအနားတွေအပါဝင်နာမည်ကျော်အမှုပညာရှင်တွေလာရောက်တဲ့ပွဲလမ်းတွေကို Guide 900အဝေးကနေတိုးလာလို့မရပဲနဲ့မင်းသား Brad Pitt နဲ့မင်းသမီး Angelina Jolie တို့နားကိုလည်းလာခွင့်မရှိကြောင်းအမိန့်တွေချခဲ့တယ်လို့ Los Angeles မြို့ရှင်းနေရဲ့ပြောခွင့်ရသူကပြောပါတယ်အန်ဂျလီနာဆိုလို့ပြီးခဲ့တဲ့တပတ်ကပဲအမေရိကန်ပြည်အောင်စု Los Angeles မှာသူ့ရဲ့ရုပ်ရှင်အထူးပွဲတက်ရောက်တာတွေ့လိုက်ရတဲ့မင်းသမီးအန်ဂျလီနာဂျိုလီဟာအဲဒီရုပ်ရှင် Maleficent ကိုကြေညာတဲ့အနေနဲ့တရုတ်နိုင်ငံရှန်ဟိုင်းမြို့မှာရောက်နေပါတယ်။သူကအဲဒီ Maleficent ရုပ်ရှင်ကားမှာပါဝင်သရုပ်ဆောင်ဖို့အစပိုင်းမှာနည်းနည်းတော့ရှက်နေမိတယ်လို့ဆိုပါတယ်။သူတကယ်ပေါ်မှာတကယ်ကိုလေးလေးနက်နက်နဲ့လူကြီးဆန်ဆန်ရှောက်လန်းနေရတာကြောင့်တခါတလေတော့စိတ်ကိုလွလွတ်လပ်လပ်ဖွင့်ပေးပြီးတော့ရူးကြောင်ကြောင်တွေလှုပ်ဖို့သူကစိတ်ကူးထားတာကြောင့်ဒီလိုမျိုးကလေးတွေကြောက်တဲ့ဆုံးမကြီးနေရာကနေပါဝင်သရုပ်ဆောင်လိုက်တာစိတ်ကိုထွက်ပေါက်ပေးလိုက်သလိုပါပဲလို့ဂျိုလီကပြောပါတယ်။ဒီရုပ်ရှင်မှာသူ့ရဲ့၅နှစ်အရွယ်သမီးလေး Vivian Jolie Pitt ကိုလည်းပထမဆုံးထည့်သွင်းပြီးတော့ပွဲထုတ်ထားတာပါ။ Vivian ကမင်းသမီးလေး Aurora နေရာကနေပါဝင်ပြီးတော့သရုပ်ဆောင်ပါတယ်။ဂျိုလီဟာရှန်ဟိုင်းမှာရှိနေတော့ဇွန်လ၄ရက်နေ့မှာသူ့ရဲ့39နှစ်မွေးနေ့အကြိုဖြစ်တဲ့သတင်းစာရှင်းလင်းပွဲမှာ Maleficent ဆုံးမကြီးရဲ့ပုံသူကိတ်မုတ်လေးနဲ့အဆင်နွှဲသွားခဲ့ပါတယ်။ Walt Disney ကပူရဲထုတ်လုပ်တဲ့ Maleficent ရုပ်ရှင်ဟာရုပ်ရှင်ရိုက်ကူးစရိတ်တန်း200ကုန်ကြခဲ့ပြီးတော့မေလ30ရက်နေ့မှာပဲ American ရုပ်ရှင်ရုံးတွေမှာစတင်ပြသခဲ့တာပါ။တရုတ်နိုင်ငံကရုပ်ရှင်ရုံးတွေမှာတော့ဇွန်လ20ရက်နေ့မှာစတင်ပြီးတော့ပြသမှာဖြစ်ပါတယ်ရှင်။အင်္ဂလန်ဘောလုံးသမားဟောင်းမိုက်ကယ်အိုဝင်ကဒီဇာလာရီနှစ်မှာစတင်ဖွင့်လှစ်မဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲမှာအာဂျင်တီးနားအသင်းကလီယိုနာမက်ဆီကထူးထူးချွန်ချွန်ကစားပြနိုင်လိမ့်မယ်။ဘရာဇီးလ်နဲ့ယဉ်ပါပီးသားအခြေအနေကြောင့်အာဂျင်တီးနားအသင်းကကမ္ဘာဖလားအနိုင်ရလိမ့်မယ်လို့ခန့်မှန်းလိုက်ပါတယ်။ဘာစီလိုနာအသင်းနဲ့အဆုတစိတ်တွေအများကြီးရထားတဲ့မက်ဆီဟာအာဂျင်တီးနားအသင်းကိုကမ္ဘာဖလားဆင်မြင်းမှာအကောင်းဆုံးဦးဆောင်နိုင်ဖို့နဲ့သူ့ရဲ့ဂုဏ်သတင်းကိုလည်းကမ္ဘာအကောင်းဆုံးဘောလုံးသမားတစ်ဦးဖြစ်နေမှတ်ကျောက်တင်ဖို့အခွင့်အရေးတွေရှိနေပါတယ်။အကောင်းဆုံးဘောလုံးသမားဆုလေးခါရထားတဲ့မက်ဆီကကမ္ဘာဖလားမှာပါဝင်ရှင်ပြိုင်ဖို့အကောင်းဆုံးကစားသမားတစ်ယောက်အဆင့်ကိုရောက်နေပြီဆိုပေမဲ့လည်းတချို့ကတော့သူတကယ်ကိုမှတ်ချောက်တင်ခံရဖို့ကကမ္ဘာဖလားတော့တစ်ခေါက်လောက်အနိုင်ရမှာဖြစ်မယ်လို့ယူဆထားတာပါ။မိုက်ကယ်အိုဝင်ကလည်းဒီကမ္ဘာဖလားဟာမက်ဆီအတွက်အချိန်ကောင်းပါပဲ။သူအရန်ကိုပြောင်ပြောင်မြောက်မြောက်ကစားပြခြင်းပဲဆိုတာသိကြပါတယ်လို့ပြောသွားပါတယ်။မိုက်ကယ်အိုဝင်ကတော့အင်္ဂလန်အသင်းအတွက်ဘောလုံးပွဲပေါင်း89ပွဲကစားပေးခဲ့ပြီးတော့ကိုပေါင်း40တွင်ပေးခဲ့တာပါ။သူကအသက်18နှစ်အရွယ်2002ခုနှစ်ကမ္ဘာဖလားဘောလုံးပွဲမှာအာဂျင်တီးနားနဲ့တွေ့တော့အင်္ဂလန်အသင်းဘက်ကကိုလှလှပပနဲ့တွင်ပေးနိုင်ခဲ့သူဖြစ်ပါတယ်ရှင်။ အမေရိကန်ပြည်အောင်စုကကြော်ကြားတဲ့စာရေးဆရာမကြီးလည်းဖြစ်နိုင်ငံသားအခွင့်အရေးလှုပ်ရှားသူတစ်ယောက်လည်းဖြစ်တဲ့ဒေါက်တာမာယာအန်ဂျယ်လိုရဲ့ဇာပတအခမ်းအနားကိုစနေနေ့ကမြောက်ကယ်ရိုလိုင်းနားပြည်နယ်မှာကျင်းပခဲ့တာမှာအမေရိကန်သမ္မတကတော်မီရှယ်အိုဘားမားနဲ့သမ္မတဟောင်းဘီလ်ကလင်တန်တို့တက်ရောက်ဂုဏ်ပြုစကားပြောကြားသွားခဲ့ပါတယ်၂၀ရာစုမှာအကျော်ကြားဆုံးလူမဲစာရေးဆရာမကြီးအန်ဂျယ်လိုဟာအများအသိတဲ့ကိစ္စရပ်တွေကိုလူအများရဲ့စိတ်ဝင်စားမှုရလာနိုင်ဖို့ကြံပြားရေးစာရီနဲ့ပုံပေါ်ခဲ့သူဖြစ်တယ်လို့သမ္မတဟောင်းဘီလ်ကလင်တန်ကပြောကြားခဲ့ပါတယ်။မာယာအန်ဂျယ်လိုရေးသားခဲ့တဲ့ကြံပြားတစ်ပုဒ်ကတာမဲလူမဲမိန်ကလေးတစ်ယောက်ကိုအိမ်ပြတော်ရအောင်လို့ခွန်အားတွေပေးခဲ့တယ်လို့သမ္မတကတော်မီရှယ်အိုဘားမားကလည်းပြောကြားခဲ့ပါတယ်။မေလ28ရက်နေ့ကအသက်86နှစ်မှာကွယ်လွန်သွားတဲ့စာရေးဆရာကြပြဆရာမကြီးဒေါက်တာမာယာအန်ဂျယ်လိုဟာ Wake Forest တက္ကသိုလ်မှာပါမောက်ခါတယောက်ဖြစ်နေအမေရိကန်လေးလာရေးဘာသာရပ်ကို1982ခုနှစ်ထဲကသင်ကြားပြသခဲ့တဲ့ဖြစ်ပါတယ်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြတယ်ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
ထင်ရှားကျော်ကြားသူတွေရဲ့သတင်းတွေကိုစူးစီးတင်ပြပေးထားတဲ့မအေးတန်နာကျော်စီစဉ်တဲ့တက်တန်ရောင်သတင်းလှကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုကတော့သတင်းပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရာစီစဉ်ရဲ့အလှည့်ပါ။ဒီသတင်းပတ်သူယုံကြည်ရာအစီအစဉ်မှာတော့တေးချစ်ပရိသတ်အတွက်တချင်းနေနဲ့အတူယဉ်ကျေးမှုအမှုပညာဖလှယ်တဲ့အစီအစဉ်တွေပါဆက်လုပ်နေပါတယ်ဆိုတော့တေးသန်ရှင်နီနီဝင်းရွှေရဲ့ယုံကြည်ရာကိုနားဆင်ကြရပါမယ်။မမိုးဖြူစီစဉ်တင်ဆက်တာဖြစ်ပါတယ်ရှင်။
ကိုယုံကြည်ရတော့အချင်းစဆူလာတာဒီနေ့ဒီတက်တီးချင်းထိဆိုရင်တော့ဒီမျိုးပဲနေနေတဆိုင်မမတ်လှုပ်လာခဲ့တာပါအဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့ပြောပြချင်ပါတယ်ဂီတဆိုတာလူသားတိုင်းခံစားလို့ရတယ်စကလုံးတွေမပါဘဲနဲ့လူတွေအချင်းချင်းလဲနားလဲလို့ရတယ်လေတန်းပြီတွေလူမျိုးတွေမတူပဲဂီတကိုခံစားနားလဲပေးနိုင်တယ်လေဒါကြောင့်နီနီကတော့တန်တရားအရာအနောက်နိုင်ငံကိုရောက်လာပေမဲ့ကိုယ်နိုင်ငံကိုလည်းနီမီယာမမေ့ပါဘူးကိုဂီတာကိုလည်းမမေ့ဘူးကိုတချင်းတွေကိုလည်းနီမီဆက်ဆူပြစ်ပါတယ်နီမီဝန်တာလာတခုကလူမျိုးတခြားနိုင်ငံတခြားလူမျိုးပေါ့နော်တခြားလူမျိုးတခြားနိုင်ငံတခြားယဉ်ကျေးမှုတွေရှိတဲ့သူတွေကလည်းနီမီတချင်းတွေကိုခံစားနားထောင်ဟိုပြစ်ချတယ်အားပေးချတယ်ဆိုတော့နီမီကရမ်းဝမ်းတာတယ်နောက်တခုကမိမိတို့မိသားစုအနေနဲ့လည်းနိုင်ငံခြားမှာရောက်နေတော့တခြားလူမျိုးတွေရဲ့ယဉ်ကျေးမှုနဲ့ကိုယ့်ရဲ့ယဉ်ကျေးမှုတွေကိုတက်နိုင်သမျှဖလှယ်နိုင်ဖို့ကြိုးစားနေပါတယ်။အဲတော့ဒီမှာလည်းအဲ့ဒီဟိုသူတို့ယဉ်ကျေးမှုကိုယ့်ယဉ်ကျေးမှုဖလှယ်တဲ့ပွဲတွေတစ်နှစ်တစ်နှစ်ဆိုလို့ရှိရင်3-4ပွဲလောက်သွားပြီးတော့ဟိုဖြောပြီးပြီးရတာပေါ့သူတို့ကလည်းသူတို့ယဉ်ကျေးမှုအကလေးတွေဒီနိုင်ဟိုဒီနိုင်ငံမှာဝေးကြတဲ့သူရဲ့သားသမီးလေးတွေပေါ့သူရဲ့အဲသူတို့ကတောင်သူကဆက်ပြီးတော့ခင်းနေတယ်လို့ဒီမှာလေနီနီတို့အနေနဲ့လေဒီတော့အဲကိုယ့်ရဲ့ဒီမှာဟိုဆောင်းလေးဆောင်းပညာရှင်အဲရှင်ဆောင်းပညာရှင်လေးတလဲနဲ့ဒီအဲလေးမှာဟိုနီနီကတချင်းလေးကိုယ့်ရဲ့ဒီမှာတချင်းလေးတစ်ပုဒ်ပြီးဆိုပြတာရှိတယ်လို့ဒီမှာမွေးကြတဲ့နီနီဒီမှာဒီနိုင်ငံမှာမွေးကြတဲ့ဟိုမြန်မာဟိုကလေးလေးတွေကလည်းသူတို့ကလည်းမြန်မာအကလေးတွေကိုဒီမှာမြန်မာအကဆရာမနဲ့သင်ပေးပြီးတော့သူတို့ကလည်းအဲ့ဒါလေးတွေအပြပြကြတယ်အဲ့ဒီ culture ပွဲတွေလုပ်တယ်ဆိုတော့ဟိုသူ culture ကိုပါပေါ့နော်သူယဉ်ကျေးမှုကိုယဉ်ကျေးမှုတွေကလေးတွေဟာလုပ်တော့အဲ့ဒါတွေလေဟိုလုပ်နေတော့နင်းနီးကပို့ပြီးတော့ဟိုအဲ့ဒါလုပ်တာကတော့ဟိုနင်းရဲ့အမျိုးသားပေါ့လေအနေနဲ့မိသားစုအနေနဲ့လေဒီနိုင်ငံခြားမှာရောက်နေတော့အဲတခြားလူမျိုးတွေရဲ့ယဉ်ကျေးမှုနဲ့ကိုယ့်ရဲ့ယဉ်ကျေးမှုကိုတက်နိုင်သမျှပြလည်နိုင်မှုအကျိုးစားနေပါတယ်ဟိုနှစ်တည်းလေ၄-၆နှစ်လောက်တော့ရှိပါပြီ
အဲ့ဒါပေါ့လေအဲ့ဒါကြောင့်နီမီယာပြောချင်တာတော့ကိုယုံကြည်ရဆိုရဲဟိုအစီအစဉ်လေးမှာနီမီယာတော့ဒီဂီတနဲ့ပတ်သက်ပြီးတော့ယုံကြည်တယ်ယုံကြည်စေယုံကြည်လေးရဲ့ရှေ့လျှောက်လေးဒီဂီတနဲ့ပတ်သက်ပြီးတော့အများကြီးလဲခံစားနိုင်တယ်ဟိုတမပြောသွားသလိုပဲဒီဂီတလူချင်းချင်းဘာမလို့လေ language တွေလည်းမလို့ဒါလည်းမလို့အဲ့ဟိုဟိုနားလေခံစားလို့ရတာပေါ့เนาะဂီတီဂီတာလူမျိုးလဲလူမျိုးဟိုလူမျိုးတူလဲကိစ္စမရှိဘူးခင်တိုင်းပြည်တွေမတူလဲကိစ္စမရှိဘူးဂီတာဟိုဟိုကိုစစ်ပြီးအဲ့ဂီတာတခုတည်းလဲအကုန်လုံးလူတွေရဲ့စိတ်ကိုပန်ဒင်းနိုင်နေစွာရှိတယ်ဆိုတော့အဲ့တော့မိမိကဒီဂီတာနဲ့ပတ်သက်ပြီးတော့ယုံကြည်တယ်လို့ပဲပြောပြရစီနောက်ဆုံးအနေနဲ့ဒီနေ့ပြောချင်တာကတော့မကြခင်အချိန်အတွင်းမှာနီနီလဲနီနီရဲ့ဂီတချစ်တဲ့ပရိသတ်ကြီးကိုနီနီတချင်းရင်းပြန်ပြီးတော့တွေ့ဖို့မျှော်လင့်နေပါတယ်ဒီလဲစီစဉ်နေပါတယ်အခုတော့ဒီလိုင်းကနေတဆင့်နီနီဖြစ်တဲ့ပရိသတ်ကြီးကျမ်းမာချမ်းသာပါစေလို့နီနီကဆုတောင်းလိုက်ပါတယ်ဘုရားပို့တာလိုက်ပါတယ်ရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်အခုနားဆင်ခဲ့ကြရတဲ့သူယုံကြည်ရာအစီအစဉ်ကိုတော့မမိုးဖြူစီစဉ်တင်ဆက်တာဖြစ်ပါတယ်ရှင်ကျမတို့ရဲ့သူယုံကြည်ရာပတ်စဉ်ကဏ္ဍမှာတော့ရှင်တို့ရဲ့ယုံကြည်ရာတွေကိုလည်းပါဝင်မျှဝေကြဖို့ဖိတ်ခေါ်ပါတယ် VOA ကနေအခုထုတ်လွှင့်ပေးနေတဲ့တနိုင်းစာအစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိလိုင်းနိုမီတာ2532တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင် VOA ရဲ့မနက်ခင်းအစီအစဉ်တွေကိုတော့လိုင်းနိုမီတာ24 kHz 12139လိုင်းနိုမီတာ32 kHz 9325လိုင်းထုံမီတာ39 kHz 9525တို့ကနေဖမ်းယူနှาศင်နိုင်ကြပါတယ်ရှင်ပြည်ရဲ့တင်းနယ်လာနေညာပိုင်းထုံလွင့်ချက်တွေမကြခင်မှာပြီးဆုံးတော့မှာပါအခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုကြော်ကြော်သိန်းကတလှည့်ကြီးညာပေးပါမယ်ရှင
်ကင်ညာနိုင်ငံကဂန်ယူရမျိုးတပြုတ်မှာအယ်ရှာဘပ်ဆိုမလီစစ်သည်ကြောအဖွဲ့ရဲ့လက်ချဲလူတာဝန်ရှိသူတွေကပြစ်တင်ထားတဲ့တိုက်ခိုက်မှုအတွင်းလူ48ယောက်ထက်မနည်းတေဆုံးခဲ့တယ်လို့ကင်ညာချက်ချင်းဤအဖွဲ့ကပြောပါတယ် MP ကီတိုနီမြို့မှာကမ္ဘာဖလားဘောလုံးမဟုတ်ကိုကြည့်ဖို့လူတွေစုဝေးနေကြတဲ့အချိန်တက်ခတ်ခဲ့တာမှာတခြားလူတွေလည်းတရားရခဲ့တယ်လို့ကင်ညာချက်ချင်းဤအဖွဲ့အကြီးအကဲ Abbas Kulak က VOE Swahili ဘာသာဌာနကိုပြောပါတယ်ဣရန်နိုင်ငံမှာအစိုးရကိုချင်းချောက်နေတဲ့စွန်နီစစ်သွေးကြော်တွေမြို့တော်အထိ82လာနေတာကိုတားဆီးဖို့ဣရန်နဲ့ပူးပေါင်းဆောင်ရွက်ရေးလမ်းဖွင့်ထားတယ်လို့အမေရိကန်ပြည်ထောင်စုကပြောလိုက်ပါတယ်အီရန်နိုင်ငံကိုတပေါင်းတစည်းတည်းရှိနေနိုင်ဖို့အီရန်နဲ့ CIA အရပူးပေါင်းဆောင်ရွက်နိုင်ကြကိုနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကဒီကနေ့ပယ်မချခဲ့ပါဘူး။အီရန်နဲ့ Levant Islamic နိုင်ငံတော် ISIL အဖွဲ့ကမိုဆူးနဲ့ဒီကရစ်မြို့တွေကိုသိမ်းပိုက်ခဲ့ပြီးဘဲဂရက်မြို့တွေအထိထိုးစစ်ဆင်ဖို့ချင်းချောက်ထားတာသတင်းတစ်ပတ်ကြာပြီးတဲ့နောက် Telfar မြို့ကိုဒီကနေ့စောပိုင်းမှာပဲထပ်သိမ်းခဲ့ပြီးတဲ့နောက် American ရဲ့အခုမှတ်ချက်ထွက်လာတာပါ။တရုတ်နိုင်ငံကမတိမငင်ဖြစ်နေတဲ့ရှင်ကျန်းဒေသအနောက်ပိုင်းမှာအကြမ်းဖက်မှုအကြမ်းဖက်ရာဇဝတ်မှုတွေနဲ့လူ73ယောက်ကိုတည်တံစီရင်လိုက်ပြီလို့တရုတ်ကပြောလိုက်ပါတယ်။တနင်္လာနေ့ကတည်တံစီရင်ခဲ့တဲ့လူ73ဦးဟာအကြမ်းဖက်လို့ရ9ခုမှာအတီးတီးပါဝင်ခဲ့ကြတယ်လို့အစိုးရအဘော်စင်ဟွာသတင်းဌာနကပြောပါတယ်။ပေကျင်းမြို့တော်က TMN ရေမြင့်ဝင်ထပ်ပေါက်တခုမှာပြီးခဲ့တဲ့နှစ်ကကားစီးနဲ့ဝင်တိုက်လို့လူတည်ဆုံးခဲ့ရတဲ့ဖြစ်ရပ်နဲ့ဆက်ဆက်ပြီးရှင်ကျန်းတရုတ်တခုကနေလူ3ဦးကိုတည်တံချမှတ်ခဲ့ပြီးတဲ့နောက်မှာပဲအခုတည်တံစီရင်တဲ့သတင်းထွက်လာတာပါ။တိရလင်္ကာနိုင်ငံတောင်ပိုင်းမှာဗုဒ္ဓဘာသာဝင်တွေနဲ့မွတ်စလင်တွေအကြားအကြမ်းဖက်ပြစ်ပခဖြစ်ခဲ့တာကြောင့်လူသုံးဦးသေဆုံးပြီး85ယောက်ထက်မနည်းဒဏ်ရာရခဲ့တယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံမှာခြေကံဥပဒေပြင်ဆင်ရေးနဲ့သူသမ္မတဖြစ်ရွေးခံရခြင်းမခံရခြင်းဟာလူလူရဲ့စာနာသဘောထားအရသာဖြစ်တယ်လို့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒေါက်ဆန်းစုကြည်ကနီပေါ်နိုင်ငံခီးစဉ်အဆုံးသတ်နေ့မှာပြောလိုက်ပါတယ်ခင်ဗျာ။
သတင်းချင်းချုပ်ကိုကိုကျော်ကျော်သိင်ချင်ညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆွန်မွန်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Linus Rinkus ဖြစ်ပါတယ်ရှင် VOA American အသံမနဲ့ခင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မိနစ်6နာရီကနေ9နာရီအထိလိုင်းနိုမီတာ24 32 39တို့ကနေဖမ်းယူနှาศင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းမင်္ဂလာညချမ်းမှာတာယာချမ်းမြေရှိကြပါစေ VOA ကိုနှาศင်ခဲ့ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်ရှင်ကျွန်မသင်္ကေတထိုက်ပါThank you.
This program has come to you from the Voice of America, Washington.